Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ25ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းထိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တန်ရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်မတော်တန်ရှင်များရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့မသင်္ကီထိုက်နဲ့ကျမအနောက်လောက်ပြောပြမှာပါယူကရိန်းအစိုးရအဖွဲ့ရင်းရထူအပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲယူကရိန်းအစစ်မြေအရာရှိအတော်များများအင်္ဂါနေ့ကနှုတ်ထွက်သွားပါတယ်ရွေးကောက်ပွဲကော်မရှင်ရုံးတွေတက်ခတ်ခံရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။တခါမြန်မာအပါဝင်ကဘာမှသတင်းသမားတက်ဖြတ်ခံရမှုတိုးလာကြောင်း CPJ ကသတင်းထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ကောင်းပါပြီရှင်။ယူကရိန်းကိုဂျာမနီတင့်ကားတွေပေးမယ်လို့ပိုလန်နိုင်ငံကပြောဆိုလိုက်တဲ့အကြောင်းနဲ့အတူပဲယူကရိန်းကမိုင်းရှင်းလင်းရေးလုပ်ငန်းတွေအကြောင်းသတင်းဆောင်မတွေကိုတော့သတင်းတွေအပြီးမှာအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ
်။မင်းရှိုးရဲ့ခမန်းကြီးပေါ့အဲ့လိုမီးကိုတက်တလာလင်းငါးလောက်ရှိရဲ့ဘာလို့ရှိရဆိုတော့
တပည့်ရင်လက်ရကုံမှာအိမ်တွေထပ်ပြီးတော့မီးရှို့ခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်ဒီနောက်မှာတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်သတင်းဖတ်ဆင်ခန္ဓာတွေထဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွှတ်ခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြမှာဖြစ်ပါတယ်
ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကသူ့အစိုးရအဖွဲ့အတွင်းရထူအပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲအင်္ဂါနေ့ကယူကရိန်းအစ်စ်မြေအရာရှိအတော်များများနှုတ်ထွက်သွားကြပါတယ်
။ уже есть також кадровые решения. частина сегодня
ပုဂ္ဂိုလ်ရေးဆုံးဖြတ်ချက်နဲ့ဝန်ကြီးဌာနအတော်များများမှာရောအစိုးရရထူတွေမှာပါနှုတ်ထွက်တဲ့သူတွေရှိပါတယ်။ဒေသတွေနဲ့တရားရေးတပ်ဖွဲ့တွေမှာလည်းနှုတ်ထွက်သူတွေရှိပါတယ်လို့သမ္မတဇလန်စကီကသတင်းလာနေညမိန့်ခွန်းမှာပြောဆိုသွားတာပါ။ယူကရိန်းတပ်ဖွဲ့တွေအတွက်ထောက်ပို့တာဝန်ခံဖြစ်သူကာကွယ်ရေးဌာနဒုဝန်ကြီးဗီယာချက်စလော့ဖ်ရှာပိုလော့ဖ်ကလည်းအင်္ဂါနေ့မှာပဲရာထူးကနှုတ်ထွက်သွားပါတယ်။စာနာရိတ်ခါဝေယုံမှုမှာအလွဲသုံးစားလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေကိုညှင်းဆိုပြီးတော့ဒုဝန်ကြီးရာထူးကလည်းနှုတ်ထွက်သွားတာပါ။အစိုးရရှိနေအဖွဲ့လက်ထောက်အကြီးအကဲအိုလန်စကီဆိုင်မိုနင်ကိုကနဲ့သမရယုံဒုတိယအကြီးအကဲကျိုလိုတိုမိုရှန်ကိုရိုလည်းအကြောင်းပြချက်မပေးဘဲနဲ့အတီးတီးနှုတ်ထွက်သွားပါတယ်။အခုလိုနှုတ်ထွက်သွားသူတို့ကတော့အချင်းပြတ်ချစာမှုနဲ့ဆက်ဆက်ပတ်သက်နေကြတယ်လို့ Writers သတင်းတရားမှာရေးပါတယ်။ယူကရိန်းဟာလက်ပေးလက်ယူမှုတွေနဲ့ယုံကြည်စိတ်ချရတဲ့အုပ်ချုပ်မှုမျိုးကင်းမဲ့တဲ့နိုင်ငံအဖြစ်သမားကြောင်းရှိထားတာပါ။ရုရှားရဲ့ကျူးကျော်စစ်ကိုခုခံကာကွယ်နေရတဲ့ယူကရိန်းအတွက်အနောက်နိုင်ငံတွေကဒေါ်လာဘီလီယံနဲ့ချီအကူအညီပေးအပ်နေတဲ့အတွက်ယုံကြည်စိတ်ချရတဲ့အစိုးရတရားဖြစ်ကြောင်းတက်တည်ပြနိုင်ဖို့နိုင်ငံတကာရဲ့ PR တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်
။ယူကရိန်းအတွက်အမေရိကန်ရဲ့ကူညီထောက်ပံ့မှုတွေမှာနောက်ထပ်အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်ရုရှားကျူးကျော်မှုကိုတွန်းလှန်နိုင်ဖို့ယူကရိန်းကို M1 Abrams တင့်ကားတွေပေးပို့ရေးအမေရိကန်အစိုးရကိုထိတ်တန့်လွှတ်တော်မတ်တွေကအင်ကာနီမှာတိုက်တွန်းလိုက်ကြပါတယ်ခေတ်သစ်စစ်သမိုင်းမှာတင့်ကားအ ਨੇ အချင်းလောက်အပေါ်မူတည်နေတာမျိုးမကြာခဏတွေ့ရတတ်တယ်လို့အမေရိကန်လွှတ်တော်မတ်တွေရဲ့ယူကရိန်းခီးစင်ကနေပြန်ရောက်လာတဲ့ Republican လွှတ်တော်မတ် Lindsey Graham ကအင်ကာနီမှာသတင်းထောက်တွေကိုပြောပါတယ် M1 Abrams တင့်ကားတွေမှာလေယာဉ်စီ300ရာကျောက်အခက်အခဲတွေရှိနိုင်ပေမဲ့အမေရိကန်သမ္မတဂျိုးဘိုက်တန်အစိုးရကယူကရိန်းကိုတင့်ကားတွေပေးအပ်တဲ့အတွက်ဂျာမနီကလည်းသူ့ရဲ့ Leopard တင့်ကားတွေပေးပို့မယ်အလားအလာပိုများလာနိုင်တယ်လို့လည်းတွက်နေကြပါတယ်။ပိုလန်နိုင်ငံကလည်းသူ့မှာရှိနေတဲ့ Leopard တင့်ကားတွေယူကရိန်းကိုပေးပို့နိုင်ရေးဂျာမနီဘက်ကသဘောတူညီချက်ရဖို့ကြိုးစားမယ်အကြောင်းတနင်္လာနေ့မှာကြေညာထားတယ်လို့ပဲ Britain ကလည်း Challenger 2တင့်ကားတွေပေးပို့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကြေညာပါတယ်။ယူကရိန်းကတော့ Challenger 2တင့်ကားတွေကစစ်စင်ရေးရည်မှန်းချက်ပြည့်မီရေးအတွက်မလုံလောက်ဘူးလို့ပြောဆိုပါတယ်။ဂျာမန်သတင်းစာ Der Spiegel ကတော့ဂျာမနီအစိုးရက Leopard 2တင့်ကားတွေပေးပို့ဆုံးဖြတ်ထားကြောင်းအတိမပြုတ်နိုင်သေးတဲ့သတင်းတွေကိုကိုကပေးအင်ကာနီကဖော်ပြပါတယ်ရှင်။
ဆိုမာလီယာနိုင်ငံမှာဇန်နဝါရီလ23ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့် El Shabab စစ်သွေးကြွနှစ်ဦးသေဆုံးသွားတယ်လို့အမေရိကန်ကပြောပါရယ် ဆိုမာလီယာအစိုးရရဲ့တောင်းဆိုမှုကြောင့်အယ်ရှာဘပ်ဖြစ်သွေးကြွားတဲ့အပေါ်ပူပေါင်းကာကွယ်ရေးလှေကြောင်းထိုးစစ်ဆင်နွှဲခဲ့ကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ထဏာချုပ်အာဖရီကောမ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အယ်ရှာဘပ်ဖြစ်သွေးကြွားတဲ့ရေဆိုင်တိုက်ခိုက်နေကြတဲ့ဆိုမာလီယာအမျိုးရာတပ်ဖွဲ့ကိုဝိုင်းဝန်းကူညီတဲ့အနေနဲ့လှေကြောင်းကနေတိုက်ခိုက်ခဲ့တာလို့လဲအာဖရီကောမ်ကပြောပါတယ်ဆိုမာလီယာတပ်ဖွဲ့တွေစီးရဲလှူရှားနေတဲ့မြို့တော်မိုဂါဒီရှုရဲ့အရှေ့မြောက်ဘက်ကီလိုမီတာ400အကွာလောက်ကဟာရာဒီရီမြို့အနီးလူသူအယောက်ပေါင်နေတဲ့နေရာမှာလှေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာပါကနဦးဆန်းစစ်ချက်အရဒီလီကျောင်းတိုက်ခတ်မှုကြောင့်အရတားထိခိုက်သေးဆုံးမှုမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဟာရာဒီရီဟာကမ်းခြေမြို့ဖြစ်ပြီးတော့ဇန်နဝါရီလ16ရက်နေ့ကမှဆိုမာလီယာအစိုးရတပ်ဖွဲ့တွေပြန်လည်သိမ်းယူလိုက်တဲ့ပင်လယ်ဓားမြတွေကြီးစိုးတဲ့မြို့လည်းဖြစ်ပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့ရဲ့ဒုတိယအကြိမ်လေကျောင်းတိုက်ခတ်မှုဖြစ်ပြီးဇန်နဝါရီလ20ရက်နေ့တုန်းကလည်းကမ်မူဒူဒေသထဲကဂါကတ်မြို့နီးပူပေါင်းကာကွယ်ရေးလေကျောင်းတိုက်ခတ်မှုတစ်ခုမှာအယ်ရှာဘပ်စစ်သွေးကြ30သေဆုံးခဲ့ပါတယ်။
ဖင်လန်နဲ့ဆွီဒင်တို့ရဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုအဖွဲ့ဝင်ဖြစ်ရေးရှောက်ထားမှုကိုတူရကီနိုင်ငံကကန့်ကွက်တားဆီးခဲ့မယ်ဆိုရင်အိနီးချင်းဆွီဒင်မပါဘဲနေတိုအဖွဲ့ဝင်နိုင်ငံဖြစ်ရေးစဉ်းစားကောင်းစဉ်းစားမယ်သဘောမျိုးဖင်လန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာပြောပါတယ်ဖင်လန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဗစ်စတိုကနောက်ပိုင်းမှာတော့ပြန်ပြီးရှော့ပေါ့ပြောဆိုခဲ့ပေမဲ့လည်းဒါဆိုရင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတညီတညွတ်ထဲရင်ဆိုင်နိုင်ရေးနေတိုအဖွဲ့ကြီးဘက်ကကြိုးပမ်းနေချိန်မှာနေတိုဖွဲ့ဝင်ဖြစ်ရေးအတူတကွဖြစ်လာရေးအပေါ်တန်တရာရှိနေတယ်ဆိုတာကိုအစိုးရထိတ်တန့်တာဝန်ရှိသူတဦးဘက်ကပထမဆုံးတော့ပြောဆိုချက်လည်းဖြစ်ပါတယ်ရုရှားရဲ့ကြီးကျော်စစ်နောက်ပိုင်းဆွီဒင်နဲ့ဖင်လန်တို့ကသူတို့တောက်လျှောက်ရပ်တည်လာခဲ့တဲ့ဘဲမလိုက်မှုကိုဆွတ်လွတ်ပြီးနေတိုအဖွဲ့ဝင်ဖြစ်ရေးအပူတပြင်းလျှောက်ထားခဲ့ကြတာဖြစ်ပါတယ်သူတို့ကိုလက်ခံရေးအတွက်တူရကီနိုင်ငံအပါအဝင်လက်ရှိနေတိုအဖွဲ့ဝင်အလုံးကအတည်ပြုဖို့လိုအပ်နေတာပါအထူးသဖြင့်တော့ဆွီဒင်နိုင်ငံအနေနဲ့ပြည်ပရောက်ခတ်စစ်သွေးကြတွေနဲ့သူတို့ကိုထောက်ခံအားပေးသူတွေကိုနှိမ်နှင်းဖို့လိုအပ်တယ်လို့ပြောဆိုပြီးတူရကီကတားဆီးပိတ်ပင်ထားတာဖြစ်ပါတယ်ဆွီဒင်နိုင်ငံစတော့ခေါမ်မှာအစ္စလမ်စန့်ကျင်ရေးလှုပ်ရှားမှုနဲ့ကတ်လိုလာတဲ့အဖွဲ့တွေရဲ့သတင်းပတ်ဂုံပိုင်ဆန္ဒပြပွဲတွေနောက်ပိုင်းမှာတော့ဆွီဒင်ရဲ့နေတိုအဖွဲ့ဝင်ဖြစ်ရေးရှောက်ထားမှုမှာတူရကီရဲ့ထောက်ခံမှုရဖို့မမျှော်လင့်ဖို့တူရကီသမ္မတရစ်စက်ထေအာဒိုဝန်ကတနင်္လာနေ့မှာထပ်ပြီးသတိပေးထားပါတယ်ရှင်
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေလက်တွေ့ဖြစ်မဖြစ်မသေးချဘူးလို့မြန်မာစစ်ကောင်စီကပြောလိုက်ပါတယ်။ရွေးကောက်ပွဲလုပ်ငန်းတွေကိုတက်ခတ်မှုတွေရှိတယ်ဆိုပြီးတော့စစ်ကောင်စီကတရင်ထုတ်ပြန်ပြီးရဲ့အနေငယ်အကြမ်းမှာပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။ကျင်းပနိုင်ပွဲရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမိုင်းမူတည်လိမ့်မယ်။ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အနေနဲ့စူးစမ်းလှုပ်ဆောင်လျက်ရှိတယ်။ဖြစ်နိုင်တဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်လျက်ရှိတယ်။
မြန်မာနိုင်ငံဒေသအတော်များများကရွေးကောက်ပွဲကော်မရှင်အဖွဲ့ယုံတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဇန်နဝါရီလအတွင်းအဆောက်အုံ73ခုနဲ့ယုံသုံးပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရပြီးတော့အကြမ်းဖက်သမားတွေလက်ချက်ဖြစ်နေလဲစစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ပြန်ကြေညာချက်မှာဆွဆွဲပြောဆိုထားပါတယ်အကြမ်းဖက်ဖွဲ့တွေအဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CRPH လွှတ်တော်ကိုစားပြုကော်မတီတို့ကိုလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်အဖွဲ့ဖွဲ့စည်းပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆွဲတက်ပြနေတယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတဲ့စစ်ကောင်စီကဇန်နဝါရီလ9ရက်နေ့ကစပြီးတော့လူဦးရေစင်းတွေကောက်ယူနေပေမဲ့လို့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့အခက်အခဲတွေရှိနေတာပါ2023ခုနှစ်ဖေဖော်ဝါရီလမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကလည်းလက်ခံမှာမဟုတ်ကြောင်းပြောဆိုထားကြပါတယ်
မြန်မာနိုင်ငံကသတင်းတောင်နှစ်ဦးအပါအဝင်ပြီးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာတဝန်းတပ်ဖြတ်ခံရတဲ့သတင်းသမားအရေအတွက်50ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်တပ်ဖြတ်ခံရတဲ့သတင်းသမားနှစ်ဦးရှိပြီးခေါနုတုံချင်းသတင်းဌာနကပူတင်တင်နဲ့အထက်မြန်မာပြည်ဓာတ်ပုံအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့စကိုင်းကကိုအေးကျော်တို့ဖြစ်တယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရဲ့အဖွဲ့ CPG ရဲ့မှတ်တမ်းကဖော်ပြပါတယ် အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက်သတင်းမှားများကာကွယ်စောင့်ရှောက်ရေးဖွဲ့ CPG ရဲ့အင်ကာနေထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ပြီးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာတလောမှာသတင်းမီဒီယာသမားအနည်းဆုံး68ဦးတပ်ဖြတ်ခံရပြီး2018ခုနှစ်နောက်ပိုင်းအမြင့်ဆုံးအရေးအတွက်ဖြစ်ကြောင်းဖော်ပြပါတယ်ယူကရိန်းမက္ဆီကိုနဲ့ဟီတီတို့ကတိုက်ခိုက်မှုတွေကြောင့်အများဆုံးဖြစ်ရာကြောင့်တပ်ဖြတ်ခံရတဲ့68ဦးတဲကထပ်ဝက်ကျော်ဖြစ်တဲ့35ဦးတို့ကတော့ယူကရိန်းမက္ဆီကိုနဲ့ဟီတီနိုင်ငံတို့မှဖြစ်ကြောင်းလဲ CPG ကဖော်ပြပါတယ်။ယူကရိန်းစစ်ပွဲသတင်းရယူချတဲ့သတင်းတောက်တွေအတွက် NDA ကြီးလာကြောင်းလဲဖော်ပြပါတယ်။လူရေ12တန်းလောက်ပဲရှိတဲ့ကျွန်းနိုင်ငံငယ်ဟီတီမှာ2022ခုနှစ်အတွင်းသတင်းထောက်9ဦးတပ်ဖြတ်ခံရပါတယ်။မက္ဆီကိုမှာတော့ပြီးခဲ့တဲ့နှစ်အတွင်းသတင်းသမား13ဦးတပ်ဖြတ်ခံရကြောင်း CPG ကပြောပါတယ်။တခြားမီဒီယာအဖွဲ့တွေကတော့15ဦးတပ်ဖြတ်ခံရတယ်လို့ဖော်ပြကြပြီး2022ခုနှစ်ဟာဆိုရင်မက္ဆီကိုကသတင်းသမားတွေအတွက်ဆေးစုနဲ့သုံးကုတာအတွင်အသေးအပြောက်အများဆုံးနဲ့လည်းဖြစ်ပါတယ်ရှင
်လူဦးရေတန်ပေါင်220ဝန်းကျင်ရှိတဲ့ပါကစ္စတန်နိုင်ငံမှာတနင်္ဂနွေလုံးလျက်စီမီပြတ်တောက်ခဲ့ရပြီးနောက်တနေ့မှာတော့နိုင်ငံဒေသအတော်များများမှာမီးပြန်ရနေပြီလို့အစိုးရကအင်ကာနေမှာကြေညာပါတယ်ချက်အားပေးတဲ့စနစ်ပြတ်သွားတဲ့အတွက်မြို့တော်အစ္စလာမဘတ်အပါအဝင်တနင်္ဂနွေလုံးတနင်္လာနေ့ကလျက်စီမီပြတ်သွားခဲ့တာပါတောင်နဲ့မြောက်လျက်စစ်တာအလိုင်းတွေမှာရုတ်တဲ့မီးအားအထက်အကျအမမှန်တာကြောင့်တနင်္လာနေ့ကမီးပြတ်ခဲ့ရတာဖြစ်ကြောင်းစွန့်ဝင်ကြီးကူရမ်ဒစ်ကာကပြောပါတယ်မီးအားအထက်အကျမမှန်တဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောပါတယ်တနင်္ဂနွေလုံးနေ့ပါမီးပြတ်သွားစီလောက်အောင်နေပညာချွင်ခဲ့တဲ့အကြောင်းရင်းကိုအစိုးရကအစင်းမြင့်စုံစမ်းစစ်ဆေးရေးမှုတွေဆောင်ရွက်နေပြီလို့လည်းဝန်ကြီးကပြောပါတယ်။ဘယ်တော့မှဖြစ်သွားတယ်လဲဘလို့ဖြစ်ခဲ့တယ်လဲဆိုတာနဲ့ဘလောက်အထိတယောက်ခဲ့တယ်လဲဆိုတာသိပေမဲ့အခုလိုဖြစ်သွားတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောပါတယ်။ထားအပစ်စနစ်တွေတဲ့ကွန်ပျူတာကနေခိုးဝင်တက်ခဲ့တဲ့ဟက်ကာတွေကြောင့်ဖြစ်မယ်လို့တန်ရရှိပေမဲ့စုံစမ်းစစ်ဆေးသူတွေဆုံးဖြတ်ပါလိမ့်မယ်လို့လည်းပြောပါတယ်။
95ချိန်မြောက်အော်စကာဆုပေးပွဲအတွက်စိတ်ကူးရင်သိပ်ပန်ဇာတ်ကား Everything Everywhere All at Once ဇာတ်ကားကဇာတ်တင်ဆက်တဆုနဲ့ဥဆောင်နေပါတယ်ပြီးခဲ့တဲ့နှစ်မှာ online ဇာတ်ကားအကောင်းဆုံးဇာတ်ကားဆုရခဲ့ပေမဲ့အင်ကာနစ်ကထုတ်ပြန်လိုက်တဲ့ဒီနေ့95ချိန်မြောက်အော်စကာအကယ်ဒမီဆုဇာတ်တင်ဆင်းမှာတော့ရုံတင်ဇာတ်ကားတွေကကြီးစိုးထားပါတယ်အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဇာတ်တင်ဆင်းမှာတော့ Blonde ဇာတ်ကားနဲ့ NRT Armes Tazaka ne Kate Blanchett to Leslie Sakane Andre Rice Burrow the Fevelman Sakane Michelle Williams ne everything everywhere all at once Sakane Michelle Yoro yue che khan tha ya bare shin ထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်နေတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်အရင်ဆုံးတော့ယူကရိန်းစီးရေးဆိုင်ရာသတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်ဂျာမန်လုံတင်ကားတွေကိုယူကရိန်းကိုပေးပို့ဖို့ကိစ္စမှာဂျာမနီကကန့်ကွက်သည်ဖြစ်စေပိုလန်ကတော့ပေးမယ်လို့ပြောဆိုလိုက်ပါတယ်ယူကရိန်းကိုဂျာမန်လုံလက်ပတ်တူတင်ကားတွေပေးပို့ဖို့အတွက်မဟာမိတ်နိုင်ငံတွေကဂျာမနီကိုအပြင်းအထန်ဖိအားပေးနေတာပါဒါပေမဲ့ဂျာမနီကတော့အရင်စလိုမဆုံးဖြတ်လိုဘူးလို့ညင်းထားပါတယ်ဟင်နရီရစ်ရွဲသတင်းပေးပို့ထားတာကိုကိုစုံမှုကြော်ကတင်ပြပေးပါမယ်ရှင
်ဘက်ခ်မုတ်မြို့ပြင်ကရှီရန်စစ်မျက်နှာပြင်မှာယူကရိန်းစစ်သားတွေဟာရုရှားရဲ့ထိုးစစ်ကိုခုခံတိုက်ခိုက်နေပါတယ်သူတို့ဟာအများအားဖြင့်ဆိုဗီယက်ခေတ်ကလုပ်တဲ့ T-72 တင်ကားတွေကိုပဲအသုံးပြုနေရပါတယ်။ရုရှားဘက်ကပိုပြီးပြအားသားနေပါတယ်။ယူကရိန်းစစ်သားတစ်ခုဖြစ်တဲ့ Victor ကအခုလိုပြောပါတယ်
။ Russia's
Sillanet Series က1960လောက်တုန်းကဟာတွေပါ။ Russia's Sillanet Series က1980ကျော်ကလက်နက်တွေဖြစ်ပါတယ်။ဒါဟာအတော်ကြီးကိုကွာခြားပါတယ
်။ယူကရိန်းကသူတို့အနေနဲ့ဂျာမန်လုံလက်ပတ်သူတင်ကားတွေလိုတယ်လို့တောင်းခံထားပါတယ်။ဥရောပနိုင်ငံတွေကတပ်တွေမှာဒီလိုတင်ကားတွေအစီအရာနဲ့ချီရှိနေပါတယ်။ဒါပေမဲ့ဒီတင်ကားတွေပေးပို့ဖို့ကိုခွင့်မပြုဘူးလို့ January 23ရက်တနင်္လာနေ့တုန်းကဂျာမနီကပြောပါတယ်။ယူကရိန်းရဲ့အနောက်တိုင်းမဟာမိတ်တွေကအပြင်းအထန်ဖိအားပေးနေပေမဲ့လည်းဂျာမနီကအလင်းအမြန်ဆုံးဖြတ်ချက်ပေးဖို့ကိုညှင်းဆို့ထားပါတယ်။ဂျာမနီကာကွယ်ရေးဝန်ကြီး Boris Pistorius ကအခုလိုပြောဆိုပါတယ်။
sind alle pro und contras sehr sorgfältig abzuwägen.
ဒီပေါ်လာမဲ့အကျိုးနဲ့အပြစ်ကိုတရားအလေးထားဖို့လိုပါတယ်
။အခြားဥရောပနိုင်ငံတွေကတင်ကားတွေပေးပို့ဖို့ကိုထုတ်လုပ်တဲ့နိုင်ငံဖြစ်တဲ့ဂျာမနီရဲ့ခွင့်ပြုချက်ရယူဖို့လိုပါတယ်။ဘာပဲဖြစ်ဖြစ်ပိုလန်အနေနဲ့ဒီတင်ကားတွေကိုပေးပို့သွားမယ်လို့ပိုလန်ဝန်ကြီးချုပ်မတ်တိုရှ်မော်ရာဖီရက်စကီက တင်းလာနေတော့မှပြောဆိုခဲ့ပါတယ
် Vramach Mauer Koalition если бы немцев не было в той
коалиции Germany နိုင်ငံပါဝင်သည်ဖြစ်စေမပါဝင်သည်ဖြစ်စေအစုအဖွဲ့ငယ်လေးရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပိုလန်ကတော့အခြားနိုင်ငံတွေနဲ့အတူဒီတင်ကားတွေကိုယူကရိန်းကိုပေးဖို့သွားပါမယ်
ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့လက်ရှိဂျာမနီညွန်ပေါင်းအစိုးရရဲ့အဖွဲ့ဝင် Green Party ရဲ့ကိုယ်စားလှယ်နိုင်ငံခြားရေးဝန်ကြီး Annalena Baerbock ကတော့လက်ပတ်တင်ကားတွေကိုအခြားနိုင်ငံတွေကပြဖို့တာကိုဂျာမနီနေနဲ့တားမြစ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ
်။ La question n'a pas été posée. Si on nous posait les questions.
အခုချိန်ထိတော့ခွင့်ပြုမပြုအမေးမခံရသေးပါဘူး။တကယ်လို့မေးခဲ့ရင်လဲကျမတို့အနေနဲ့ပိတ်ဆို့တားရှိမှာတော့မဟုတ်ပါဘူး။
ဂျာမနီမှာညွန်ပေါင်းအစိုးရအတွင်ပါဝင်နေတဲ့ပါတီတွေအချင်းချင်းကြားပွဲလွဲမှုနဲ့ဂျာမန်ပြည်တွင်းနိုင်ငံရေးတင်းမာမှုတွေကြောင့်အခုလိုရှုပ်ထွေးမှုတွေဖြစ်ရတာလို့ဂျာမနီနိုင်ငံတကာဆက်ဆံရေးဆိုင်ရာဌာနကသုတေသီဘင်ဂျမင်တောလတ်စ်ကပြောဆိုပါတယ
် Actually the chancellery so Olaf Scholz himself
ဒီကတော့ဝန်ကြီးချုပ် Olaf Scholz ဖြစ်ပါတယ်သူကခွင့်ပြုမယ်မပြုဘူးနောက်ဆုံးအဆုံးပြတ်ပေးနိုင်သူပ
ါဝန်ကြီးချုပ် Olaf Scholz ကအလျင်အမြန်လှုပ်ဆောင်လိုခြင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ရုရှားရဲ့နျူကလ িয়ার ချင်းချောင်းမှုကိုစိုးရိမ်တဲ့အတွက်ဖြစ်တယ်လို့သုတေသီတွေကတော့သုံးသပ်ပါတယ်။ဥရောပကောင်စီနိုင်ငံတကာဆက်ဆံရေးဆိုင်ရာဌာနကသုတေသီဂူစတာဂရက်ဖ်ဆယ်ကအခုလိုပြောပါတယ
်။ The Chancellery is enormously afraid of nuclear war.
ဂျမန်ဝန်ကြီးချုပ်အနေနဲ့နျူကလ িয়ার စစ်ပွဲဖြစ်မှာကိုအလွန်စိုးရိမ်ပါတယ်။တကယ်လို့ဖြစ်လာခဲ့ရင်ဂျာမနီကအဓိကပြစ်မှတ်ဖြစ်လာမှာပါ
။ဂျာမနီကတုံ့နှေးနေလေလေယူကရိန်းမှာအသေးအပြောက်များလေလေပါပဲလို့သူတေဒီတောလတ်စ်ကပြောဆိုပါတယ
် That's a tragedy that we could be avoiding by giving
အခုလိုအဖြစ်ဆိုးရွားကိုရှောင်ရှားနိုင်ဖို့နဲ့လူအသက်ဆုံးရှုံးမှုတွေအနည်းဆုံးဖြစ်အောင်လျှော့ချနိုင်ဖို့ Ukraine မြန်မြန်အနိုင်ရဖို့လိုပါတယ်ဒါကြောင့် Ukraine လိုအပ်တာတွေကိုဖြည့်ဆည်းပေးဖို့လိုပါတယ
် American နဲ့ပြည်သစ်တို့ကလည်းသူတို့ရဲ့အဓိကတိုက်ပွဲဝင်တင်ကားတွေကိုပေးပို့ဖို့ခွင့်မပြုသေးပါဘူးဒါပေမဲ့စည်ရေးလေးလာသူအများစုကတော့ German Leopard တင်ကားတွေရဲ့စွမ်းရည်နဲ့အဆင်သင့်ဖြစ်မှုကUkraine တပ်ဖွဲ့တွေအတွက်အသင့်တော်ဆုံးဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ
Ukraine ကမိုင်းရှင်းလျက်လုပ်ငန်းအကြောင်းကိုလည်းတစ်ဆက်တည်းတင်ပြပေးလိုပါတယ် Ryan Hendrickson က American စစ်တပ်အထူးတပ်ကအငိမ့်စာအရာရှိပါဒါပေမဲ့သူက Ukraine ကိုရောက်နေပြီးအရက်သားတွေလုံခြုံရေးအတွက်မိုင်းရှင်းလင်းတာမှာကူညီနေပါတယ် La Mumi Shabel ရဲ့သတင်းကိုဦးတင်မောင်တန်းတင်ပြပေးထားပါတယ်ရှင
် Ryan Hendrickson ကအမေရိကန်စစ်တပ်ရဲ့အထူးတပ်ကအငိမ့်စာအရာရှိပါရုရှားတပ်တွေစုတ်သွားတော့ထောင်ခဲ့တဲ့မိုင်းတွေကိုရှင်းလင်းရမှာသူကကူညီလုပ်ကင်ပေးနေပါတယ်အာဖဂန်နစ္စတန်မှာတိုက်ခိုက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုလူသားချင်းဆိုင်ရာအကူအညီပေးကျင်လာပါတယ်ဒီလိုနဲ့ Tip of the Spear Landmine Removal လို့ခေါ်တဲ့အစိုးရမဟုတ်တဲ့မိုင်းရှင်ရဲ့အဖွဲ့အစည်းတက်ကိုသူစလိုက်ပြီးတစ်နှစ်လောက်တော့ပြန်လို့ရမငွေရှာရပါတယ်သူကအခုလိုပြောပါတယ
် When I came over to Ukraine in MarchAnd then
မလာကနေမီလာအတွင်းယူကရိန်းကိုကျွန်တော်လာတော့မြေမြုံမိုင်းဖြစ်ဖြစ်ဘုံသီးအတွဲလိုက်ဖြစ်ဖြစ်ပေါက်ကွဲထောင်ချောက်နင်းမိပြီးဖြစ်ဖြစ်ကလေးတွေတည်ကြတာကိုကျွန်တော်စကြားရပါတယ်ကလေးတွေလည်းဒဏ်ချက်တွေကျွန်တော်ခံစားခဲ့ရတယ်လို့ပဲခံစားရမှာပါအတိတ်ကိုပြန်ခံစားရပါတယ်ကျွန်တော်ကူညီခြင်းနဲ့အဓိကအကြောင်းကတော့ကလေးတွေပ
ါလမ်းတွေကွင်းတွေတိုက်ခိုင်းတွေတွင်းမိဖို့ကြောင့်အန်ဆန်နဲ့ဆင်တွေပေါ်မှာပြီးတော့ကလေးကစားစရာရုပ်တွေထည့်တဲ့ပုံးတွေထဲမှာတောင်းမိုင်းတွေကိုတွေ့ရတယ်လို့သူကပြောပါတယ်ပြည်ထောင်စုဝန်ကြီးမယ်ရီအခေါပီယန်ကအခုလိုပြောပါတယ
် Ukraine is the most contaminated country at the world
Ukraine ကမိုင်းအများဆုံးတိုင်းပြည်လို့ကျွန်တော်တို့နားလည်ထားပါတယ်အခုချိန်မှာမိုင်းမစစ်ရသေးမရှင်းရသေးတာဟာစတူယန်ကီလိုမီတာ2သိန်းကျော်လောက်ရှိနေပါတယ်ဒါကလွတ်မြောက်ပြီးနေမြေတွေပဲရှိသေးတာပ
ါရုရှားရဲ့လက်နက်ကြီးကြီးတွေနဲ့မိုင်းတွေရဲ့ဆယ်ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိကဘယ်တော့မှမပေါက်ဘူးလို့ကျွမ်းကျင်သူတွေကဆိုကြပါတယ်။လွံ့ရောက်ပြီးနယ်မြေတွေကပြည်သူတွေအတွက်တော့အလွတ်အလွန်အနေအချီတာပါ။မိုင်းရှင်သူတွေကဘုံအတွဲနဲ့လိုင်းဖမ်းတွေကိုပဲအများဆုံးရှာကြတာပါ။ဟာရစ်ဆန်ကအခုလိုဆိုပါတယ
်။ Soldiers and deminers are dying all the time.
စစ်သားတွေနဲ့မိုင်းရှာသူတွေဟာတစ်ချိန်လုံးကြာဆုံးနေကြတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုင်းရှာသူ၃ယောက်သေဆုံးပြီးလွန်ခဲ့တဲ့၅ရက်အတွင်းမှာနောက်ထပ်မိုင်းရှာသူ၄ယောက်သေခဲ့ပါတယ်
။ယူကရိန်းမှာခုအထိတော့မိုင်းသိမ်းချီရှင်းပြီလို့တာဝန်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့စစ်ပီးသွားလို့အနည်းဆုံး9နှစ်ထိမိုင်းရှင်းတဲ့အလုပ်ကရှိနေပါအောင်မယ်လို့ယူကရိန်းတာဝန်ရှိသူတွေကဆိုပါတယ်။ဟန်ဒရစ်ဆန်လိုမိုင်းရှင်းရေးသမားတွေအတွက်တော့အရက်သားတွေလုံခြုံစိတ်ချရေးကဦးစားပေးပါ အရိချန်ကအခုလိုဆက်ပြီးပြောပါတ
ော့ Wake up in the morning we get in the car our drive to Hirsan and then we link up
with လေးနာနဲ့ကားနဲ့ခါဆန်ကိုတွားပြီးကျွန်တော်အဖွဲ့နဲ့ပေါင်းပါတယ်အလုတ်ကဘာပြီးအောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့ရာသီဥတုအပေါ်တည်တာပါနှွေးနေမယ်ဆိုရင်တော့ကျွန်တော်တို့မိုင်းတွေလိုက်ရှာပြီးတော့ရှင်းကြပါတယ
်ယူကရိန်းမှာမိုင်းရှင်းရေးအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်ဒေါ်လာတန်90ချထားပါတယ်လက်ကျင့်ပေးတာနဲ့ခင်မင်ပစ္စည်းကိရိယာတွေအတွက်ကုန်ကျစရိတ်တွေလည်းဒီအထက်မှာပါဝင်ပါတယ်ယူကရိန်းမှာမိုင်းရှင်းရေးအဖွဲ့200ကျော်ရှိပါတယ်တစ်ဖွဲ့မှာလူ9ယောက်ပါဝင်ပါတယ်2024အစောပိုင်းမှာဒီလိုအဖွဲ့မျိုးနှစ်ဆဖြစ်ဖို့ယူကရိန်းကခန့်မှန်းထားတာပါဟန်ဒရစ်ဆန်ကတော့သူ့ရဲ့အချိန်တွေကိုအမေရိကန်နဲ့ယူကရိန်းမှာတွားလိုက်ပြန်လိုက်အလုပ်လုပ်နေပါတယ်အမေရိကန်ကိုပြန်ပြီးရမဝေရှာပါတယ်သူ့အဖွဲ့တွေအတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ပါတယ်ပြီးတော့ယူကရိန်းကိုပြန်မိုင်းရှင်းနေပါတယ်ခင်ဗျာ
အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတလှည့်တင်ပြပေးမှာဖြစ်ပါတယ်ရှင်မြန်မာစစ်တပ်ကလေးချောင်းကတိုက်ခိုက်ခဲ့လို့တေဆုံးကြရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကနေအိမ်တွေဒုတိယအကြိမ်မိရှုခံရပြီးရင်းမပင်ဘက်မှာဆိုရင်လည်းနေအိမ်တွေမိရှုခံရတာရှိတယ်လို့အရက်သားတည်ဆုံမှုလည်းရှိပါတယ်။ပလဲဘက်မှာတော့စစ်ကောင်စီအပေးထောက်ခံသူတွေတက်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်းရောက်တိုက်ခိုက်ပါတယ်။စကိုင်းတိုင်းတွင်းကအခြေအနေတွေကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်နယ်မြေရှင်းလင်းမှုတွေအတွင်ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်အရက်သား73ဦးအထိသေဆုံးခဲ့တဲ့စကိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုံကျွာကနေနွေဇန်နဝါရီလ24ရက်မနက်ပိုင်းကစလို့မီးရှို့ခံနေရပါတယ်။မြန်မာစစ်တပ်ကကျေးရွာအနီးအနားမှာရှိနေတဲ့အတွက်လောင်ကျွမ်းတဲ့နေရင်အသိအကျမသိရသေးဘူးလို့ဒေသခံတူကအခုလိုပြောပါတယ
်။မီးရှို့ရဲခမန်းကြီးပေါ့အဲ့လိုမီးကိုတက်တလာလင်းငါးကလောက်ရှိရဲဘယ်နှလုံးရှိရဲဆိုတာရေတက်တော့အတိအကျမသိဘူးပေါ့ဗျာရှို့ရတော့ရှို့တယ်မီးကိုတက်လာလိုက်ငင်းတော့လိုက်တက်လာလိုက်ငင်းတော့လည်းလူနှစ်စိတ်ဆက်နေလို့ပေါ့အဲ့အခင်းဟိုလောက်ကပဲရပဲ9နာရီဝန်းကျင်လောက်တည်းကရှို့ရပဲအဲရှို့ပြီးတော့9နာရီလောက်ငင်းသွားတယ်ရောတခါနောက်တစ်ခါချက်ချို့ပြရောအဲ့လောက်ရှိတယ်ဆို10နာရီလောက်ရှို့ရဗျာ
မြန်မာစစ်တပ်ဟာဒီပင်းရင်မျိုးနယ်တွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ2ရက်ကစလို့နေမြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပြီးလက်ရက်ကုံကျွေးဟာအခုတခါမီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်မီးရှို့ခံရခြင်းမှာနေ199လုံးမိလောင်ကျွမ်းခဲ့ပါဗျ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေမြေရှင်းလင်းမှုတွေအတွင်းကျေးရွာ20ထက်မနည်းကနေ2000နီးပါးမိရှို့ခံခဲ့ရပြီးဒေသခံတောင်းတဲ့ချီဟာစစ်ဘေးတန်းရှောင်နေရပါဗျ။ရင်းမပင်ဘက်မှာဆိုရင်လည်းမြန်မာစစ်တပ်ရဲ့စစ်လီတွေဟာကဏီမျိုးကနေချင်းသွင်းမြစ်တစ်လျှောက်မုံရွာမြို့ကိုစုံစမ်းလာပြီးရင်းမပင်မြို့နယ်ကြောက်မော်ကျေးရွာအယောက်မှာစစ်လီတစ်စီးဟာတောင်းတင်နေခဲ့ပါဗျ။တောင်းတင်နေတဲ့စစ်လီပေါ်မှာပါဝင်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးနောက်ဇန်နဝါရီလ23ရက်မှာတော့မြန်မာစစ်တပ်ဟာကြောက်မော်ကျေးရွာအုပ်စုထဲမှာပါဝင်တဲ့ကျေးရွာ9ရွာကနေအိမ်100နီးပါးကိုမီးရှို့ခဲ့တယ်လို့ကြောက်မော်ကျေးရွာဒေသခံသူကအခုလိုပြောပါတယ်
။မနေ့ကကျွန်တော်တို့ဒီကြောက်မော်နေထွက်ပြီးတော့ဒီအစ်ဘတ်တကူဝင်လာတာပေါ့။အစ်ဘတ်ဘက်မှာစစ်တပ်မှနီးပါးလောက်မှာပေါ့။စစ်တပ်မှနေကစစ်တပ်မှလောက်မှာစာပြီးမီးရှို့ရတာ။တော့ကျောင်းမအုပ်စုကရှိရစီလေအဲဒီမှာအလုံးခုနှစ်ရရှိသွားတ
ယ်မြမစစ်တပ်ဟာကျောင်းမကျေးရအုပ်စုကနေထွက်လာပြီးအင်းပြကျေးရနာအယောက်မှာအသက်34နှစ်အရွယ်နဘူးတော်ကျေးရသာကိုနေထွန်းကိုလည်းတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာကျောင်းမကျေးရအုပ်စုကနေအိမ်တရားနီးပါးမိလောင်ကျွမ်းခဲ့ပြီးဒေသခံအများအပြားတင်းရှောင်နေရတယ်လို့မြမစစ်တပ်ဘက်ကအင်အားထက်တိုးပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်ဘက်မှာဆိုရင်လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာစစ်ကောင်စီအပေးထောက်ခံသူတွေတက်ဆွဲထားတဲ့ဇီးပြူကုန်းကျွာကိုဇန်နဝါရီလ23ရက်ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တခင်တောင်းညုံအဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ်
။ဇီးပြူကုန်းမှာပူစောထိတာပေါ့။ကျွန်တော်တို့ကတိုက်တာဗျ။ကျွန်တော်တို့ရွာ3ပုံ2ပုံကျွန်တော်စီးနိုင်ခဲ့တယ်ဗျ။3ပုံ2ပုံ။အော်ဘောဒီစခန်းကိုရာဒီဘာမှာကျွန်တော်တို့ဘာကဒီတော့ဒီဖြီးပိုင်းဆိုင်ကနေလဲသွားတာကြာပြဒီကျွန်တော်နားမခါလဲဟိုထွက်လာမဲ့အချိန်ကြီးလဲစက်ကလည်းနှိုးပြီးကြာပုတ်ကလည်းအနေနဲ့ပုတ်မဲ့တန်ရလေးလည်းထိထားရဲဆိုတော့ဘောဒီရဲဘော်တောက်ရောဖြီးပိုင်းဆိုင်ရောဘောအားအားနေတော့ကျွန်တော်တို့နည်းနည်းနောက်ပြန်ဆုတ်လာခဲ့ရတယ်ကြာ
တိုက်ပွဲအတွင်းပြူစောတိလေးဦးကိုဖမ်းဆီးရမိခဲ့ပြီးဖမ်းဆီးချိန်မှာပြန်လည်ခုခံတာတွေရှိတဲ့အတွက်ရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်ဒီတိုက်ပွဲကိုတခင်ဒေါင်းညိုရိုးမရာစာဒေါင်းနဲ့ NRG စတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ရလဲဖြစ်ပါတယ်။ပလဲမြို့နယ်ထဲမှာ2023ခုနှစ်ကစလို့တိုက်ပွဲတွေပြင်းထန်လာခဲ့ပြီးနေစဉ်နီးပါးပစ်ခတ်မှုတွေဖြစ်နေတယ်လို့စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်တာတွေပြုလုပ်လာနေခဲ့ပါတယ်ခင်ဗျာ။
အခုတော့ရာသီဥတုပြောင်းလဲမှုဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်ရှင်။ကမ္ဘာချမ်းသာကျွေးဝါတဲ့နိုင်ငံတွေကထုတ်လွှတ်တဲ့ကာဗွန်ဓာတ်ငွေတွေကြောင့်ဆိုးရွားတဲ့ဥတုရာသီပြောင်းလဲမှုတွေဖြစ်ပေါ်ပြီးအဲ့ဒီဓာတ်ကိုရင်ဆိုင်ကျုံ့တွေ့နေရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုဘန်ဒါငွေကူညီထောက်ပံ့ပေးဖို့တည်ထောင်ရန်မုံငွေထားမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကို COP27 ဥတုရာသီညီလာခံကဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီအကြောင်းအနေနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရဲ့သဘာဝပတ်ဝန်းကျင်ရေးရာအက်သူတေတီဦးဝင်းမျိုးသူကိုနန်းလောင်ကမေးမြန်းတင်ပြထားပါတယ်ရှင
်။ Loss and Damage Fund လို့နာမည်ပေးထားတဲ့ရန်မုံငွေမှတည်ရေးသမိုင်းဝင်ဆုံးဖြတ်ချက်ဟာဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်တော့အောင်းမွေးတရလည်းဖြစ်ပါတယ်။ဘာကြောင့်မလဲ။ဦးဝင်းမျိုးသူကအခုလိုရှင်းပြပါတယ်။
loss and damage ရတော့တို့မြန်မာလိုစီလျောင်ပြန်ရင်တော့ဆုံးရှုံးမျက်နှာမှုပေါ့နော်ဆုံးရှုံးမျက်နှာမှုတွေတက်ကိုတနင်္လာများစားတိုးကုသနိုင်ရေးအတွက်ကျွန်တော်တို့ဟိုထောက်ပံ့ငွေပေးရေးအစီအစဉ်ပေါ့ဗျာအဲ့တော့ဟိုရောကြီးပေးတဲ့အစီအစဉ်ပေါ့ဝင်တဲ့ထောက်ပံ့ငွေပေးရေးအစီအစဉ်ကိုလက်ရှိအချိန်မှာကျွန်တော်တို့ကျင်းပတဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရကဘာညီလာကမနော်ဒါ COP 27ရာတော့တူညီလာပါဒါဒီ climate change နဲ့တထူးသဖြင့်ဓာတိတုဆိုင်ရာတရားမျှတခြင်းကိုတောင်းဆိုနေတဲ့လူတွေအတွက်ကတော့ဒါတို့က award ရဲ့အနေနဲ့တို့ကဒါခံယူပါပေါ့နော်ဘာလို့လဲဆိုတော့ဒီကဘာကြီးကိုပုံရိပ်နေတဲ့တန်းငွေဒါအရှင်းပြောရရင်ကျွန်တော်တို့ဒီအနောက်နိုင်ငံဆက်မှုဖွံ့ဖြိုးတဲ့တိုင်းပြည်တွေကတို့ကြောင့်ကျွန်တော်တို့ကဘာကြီးပုံရိပ်ရတာလေသူတို့မှာတာဝန်ပြည့်ရှိတယ်ခံရတော့ဖွံ့ဖြိုးတဲ့တိုင်းပြည်တွေအားဆိုတော့ဒါကကျွန်တော်တို့ရတုတုစနေဘက်ဆိုင်ရာပွဲဒီမှာအငင်းပွားလာတာတောက်လျှောက်ပဲ
ဒီအစီအစဉ်အထမြောက်အောင်လို့ဒေါ်လာတန်း80မှတိခဲ့ကြတဲ့နိုင်ငံတွေထဲမှာဒိန်းမတ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ပါဝင်ပါတယ်ဥတုရာသီပြောင်းလဲဖောက်ပြန်မှုတန်းနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့တိုင်းပြည်တွေကိုငွေကြေးထောက်ပံ့ပေးဖို့2030ပြည့်လွန်တဲ့အရောက်မှာနှစ်စဉ်ဒေါ်လာဘီလျံ300လောက်လိုအပ်နေတာပ
ါရတုတုပြောင်းလဲခြင်းမဟုတ်အရန်ကိုဘာနာရီပေါ်ဖြစ်တဲ့တိုင်းပြည်တွေပေါ့မြန်မာနိုင်ငံသူပေါ့နော်အရန်ကိုကာကွယ်မဲ့ခံစားရတဲ့နိုင်ငံတွေမျိုးမှာအဲ့လိုမျိုးပြန်လဲအစားထိုးမရနိုင်တဲ့ဆုံးရှုံးမှုတွေမျိုးဘာတွေရှိမလဲဆိုတာကိုနိုင်ငံလိုက်ကရေးဆွဲတင်ပြဖို့လိုတယ်သူတို့ရဲ့စီမံချက်ထဲမှာဆွဲထားဖို့လိုတယ်အဲ့ဒါတွေကိုဆိုတော့ပြောရရတူပြောင်းလဲရေးဆိုင်ရာညီလာခံမှုပေါ်လို့အသိမှတ်တူထားဖို့လိုတယ်အဲ့ဒါကျွန်တော်ဖြစ်လာခဲ့ရင်တော့အဲ့ဒီဘာဘာဝေးကြုံလာခဲ့ရင်တော့အဲ့ဒီအစားထိုးကုသမဲ့နော်ဆိုကြနေတာကိုတရားထုတ်ကူတာမဲ့ပံပုံးငွေကိုကျွန်တော်တို့ကရရှိခံစားနိုင်မှာဖြစ်တယ်ပေါ့နော်အဲလုတိုးလုံနည်းတွေကရေးဆွဲနေတာတော်တော်နိုင်ငံလိုက်ပေါ့ဗျာဟိုမြန်မာနိုင်ငံလိုက်နေတဲ့ကို့အတွက်ကဒီ loss and damage ဒါတွေကိုအကျုံးဝင်တောင်းလို့ရအောင်ဘယ်လိုပြင်ရမလဲပေါ့ဘယ်လိုလေ့လာပြီးတော့ဒါအလုပ်မလဲဆိုရဲဒါလိုအပ်ချက်တွေဖြစ်လာတာပေါ့
ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်ဥဒုရာသီအရေးနှောင့်နှေးမှုတွေကြုံတွေ့နေရတယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ
်မြန်မာနိုင်ငံအစိုးရကိုတိမှန်ပြမှုကိစ္စမှာဒါအခက်ခဲရှုပ်ထွေဖြစ်နေတော့သူတို့ကဆက်ပြီးတော့မတိုးဘူးပေါ့
စစ်အာဏာမသိမ်းခင်မြန်မာနိုင်ငံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံတချို့ကငွေကြေးထောက်ပံ့နေကြတာပါဒါပေမဲ့လည်းစစ်အာဏာသိမ်းမှုကြောင့်အဲ့ဒီလုပ်ငန်းတွေရပ်တန့်ကုန်ပါတယ
်ဟောပြီးဆိုတကယ်တမ်းပြောရင်ဒါဒီဟိုစစ်အာဏာမသိမ်းခဲ့ဘူးဆိုရင်ကျွန်တော်တို့ကဒီတော့ချာပြရတဲ့ပြည်ထောင်နိုင်ငံတခုတည်းအနေနဲ့ပေါင်တန်းရှိစေကြောရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကြီးကပြောက်သွားရင်တော့ UN ဆောင်းကပြောတဲ့ဒီ climate change နဲ့ကျွန်တော်တို့နိုင်ငံနေနေရနှစ်စဉ်ရမယ်ကိုတာပေါ့ဗျာကြံပြီးပြောရင်တော့ဒါကိုရအောင်တန်းတရားကြောရှိတယ်ဒါတွေပေးဖို့ဟိုလုပ်နေတာရှိတယ်အဲ့တော့အဲ့ဒါကြီးအကုန်လုံးကတော့ဟိုရပ်သွားတာပေါ့ဆိုတော့ကျွန်တဲ့နိုင်ငံတွေကတော့လက်ရှိအဲ့လိုပေါ့ပုံမှန်ခွဲဝေတဲ့နိုင်ငံစဉ်တွေရှိတဲ့တွေကတော့တို့ကတော့ဆက်ပြီးတော့
ဥဒုရာသီပြောင်းလဲဖောက်ပြန်မှုမှာမြန်မာနိုင်ငံဟာလဲဒုတိယအကအကွယ်အမဲ့ဆုံးနိုင်ငံဖြစ်နေတဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လိုတယ်လို့ဦးဝင်းမျိုးသူကအကြံပြုတ်ပါတယ်လက်ရှိနိုင်ငံရဲ့အနေအထားအရစီမံကိန်းတွေရေးဆွဲပြင်ဆင်တာမျိုးမလုပ်နိုင်သေးဘူးဆိုရင်တော့တဘာဝဘေးဒဏ်တင်နိုင်ခြင်းရှိတဲ့အထက်ကဦးစားပေးရမယ့်လုပ်ငန်းစဉ်တွေသူတည်တနာတွေလုပ်ထားနိုင်ရင်တစ်ချိန်နိုင်ငံရဲ့ကောင်းသွားရင်လဲမျိုးလင့်ချက်တွေရှိနိုင်လိမ့်မယ်လို့ဦးဝင်းမျိုးသူကသုံးသပ်ပါတယ် Loss and Damage Fund ကိုစတင်ထူထောင်လိုက်ပြီးဖြစ်ပေမဲ့ဥဒုရာသီပြောင်းလဲဖောက်ပြန်မှုအဓိကဖြစ်ပေါ်စေတဲ့အကြောင်းရင်းကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်ကြသေးပါဘူး။အာရဗ်စော်ဘွားများပြည်ထောင်စု UAE မှာဒီနှစ်နောက်ပိုင်းကျင်းပမဲ့ ဥဒုယာတိပြောင်းလဲမှုညီလာခံကြရင်တော့ဒီရမုံငွေကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်မှာဖြစ်ပါတယ်
။နန်းလောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင် VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြင်းညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ25ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ48 kHz 6753ညလိုင်းလမ်မီတာ190 kHz 1595တို့ကနေဆက်လက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာတော့ social media ပေါ်ကလူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်စဉ်ကဏ္ဍတို့နဲ့အတူ
တို့ထိုင်းနိုင်ငံမှာ KIDD 98ခုရှိတယ်။အဲ KIDD 98ခုမှာထိုင်းရောက်မြန်မာတွေရဲ့မြန်မာမျိုး
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ချက်ရပါမယ်ရှင်။ဒါပြင်ကမ္ဘာတလွားခီးသွားအစီအစဉ်ကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းဖတ်စဉ်ကဏ္ဍကိုနားဆင်ချက်ရအောင်ပါရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လျှို့ဝှက်ဆက်ရွက်စတဲ့တွေနဲ့ပတ်သက်ပြီးထိမ့်သိမ့်မှုပိုင်းမှာအားနည်းခဲ့တယ်လို့အသစ်ကောက်ယူရရှိတဲ့လူမှုစစ်တမ်းတစ်ခုမှာအမေရိကန်64ရာခိုင်နှုန်းကအဲ့ဒီလိုသဘောထားပေးပါတယ်။ဘိုင်ဒန်ရဲ့နေမှာလျှို့ဝှက်ဆက်ရွက်စတဲ့တွေထပ်မံတွေ့ရှိခဲ့တဲ့အချိန်မှာပဲ APC Ipsos လူမှုသဘောထားအမြင်စစ်တမ်းထုတ်ပြန်တာဖြစ်ပါတယ်။ VOA သတင်းတောက် Baronica Borderas Iglesia ပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်။သမ္မတဂျိုးဘိုင်ဒန်ရဲ့ Delaware နေအိမ်ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကရှာဖွေရမှာရှိုးဝဲမှတ်တမ်းမှတ်ရတချို့ ਨੇ နောက်ထပ်ဆရွေးဆရန်အချက်လက်6ခုကိုရှာတွေ့ခဲ့တာပါတချို့အချက်လက်တွေကတော့ဘိုင်ဒန်အထက်လွှတ်တော်အမတ်ဘဝကလေးကပါဒါဟာမှားယွင်းသိမ်းဆဲတာမျိုးဖြစ်နိုင်ကြောင်းတချို့ကဆိုပါတယ
်ဆရွေးဆရန်အများပြားထဲမှာလျှို့ဝဲဆရွေးဆရန်နေလဲပါနိုင်ပြီးဒါတွေကိုဘလို့ကင်တွယ်ခဲ့တယ်လဲဆိုတာပိုအရေးကြီးပါတယ်အမှုမဲ့အမှတ်မဲ့ဖြစ်တယ်လို့ပဲထင်ပါတယ်ဒီကိစ္စဟာအမေရိကန်အနေနဲ့ဘေးအန္တရာယ်ကျရောက်မဲ့အနေအထားမျိုးအထိဖြစ်ခဲ့တယ်လို့မထင်ပါဘူး
FBI ရဲ့ရှာဖွေမှုမတိုင်ခင်ကောက်ယူတဲ့ ABC News Ipsos လူမှုစစ်တမ်းမှာတော့ American 64ရာခိုင်နှုန်းကသမရအနေနဲ့ရှုံးဝဲဆာရွက်စာရန်တွေကိုထိမ့်သိမ့်မှုဘိုင်းမှာအားနေခဲ့တယ်လို့ဆိုပါရယ်သမရဟောင်းဒေါ်နယ်ထရမ့်သူတာဝန်ပြီးဆုံးချိန်မှာရှုံးဝဲဆာရွက်စာရန်အများပြားကို Florida ကသူ့နေအိမ်ကိုယူဆောင်သွားတာနဲ့ပတ်သက်ပြီးတော့ကောက်ယူတဲ့စစ်တမ်းမှာတော့89ရာခိုင်နှုန်းကဒါဟာမသိလျော်ဘူးလို့ဆိုပါရယ်အခုခါမှာသမရဘိုင်ဒန်ကိုတရားရေးဝန်ကြီးဌာနကခန့်အပ်တဲ့အထူးစုံစမ်းစစ်ဆေးမှုကစစ်ဆေးနေပါပြီသမရဘိုင်ဒန်ကစုံစမ်းစစ်ဆေးသူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေကြောင်းပြောပါရယ
်မမမကန်လုပ်ခဲ့တဲ့ဆိုတာမျိုးတွေတွေ့ရမှာမဟုတ်ဘူးထင်ပါတယ်ကျွန်တော်ကတော့ရှင်းနေတယ်ကြံပေးတဲ့အတိုင်းဆောင်ရွက်နေပါတယ
်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ Republican ဘက်ကအခုလိုတုံ့သက်ပါတယ် You know Watergate
started as a very Watergate ကိစ္စတော့လည်းဖောက်ထွင်းမှုအသေးစားလေးကနေစခဲ့တာပါနောက်တော့သမထနှုတ်ထွက်ရတဲ့အထိဖြစ်သွားပါတယ်ဘယ်လိုစာရွက်စာရန်နေလဲဒီနိုင်ငံတော်လုံခြုံရေးနဲ့တက်ဆိုင်တဲ့အချက်လက်တွေဟာပြိုင်ဘက်နိုင်ငံတွေနဲ့ဘယ်လိုဆက်ဆက်နိုင်မလဲဆိုတာမသိသေးပါဘူး
မော်ဂွန်မန်တန်ယုံမှထားရမယ့်ရှိုးဝဲချက်လက်တွေကိုသမရနှစ်ယောက်ရဲ့အိမ်မှာခုလိုရှာတွေ့ခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသူတွေကအဖြေရှာနေပါတယ်
Did you intend to harm somebody? Did you intend to
တရားကိုနစ်နာစေလိုတဲ့သဘောနဲ့လုပ်ခဲ့တာလားပေါ်ပေါ်တရံသဘောထားပြီးကင်တွယ်ခဲ့တာလားကျွန်တော်ကတော့အဲ့လိုမထင်ပါဘူးဒါပေမဲ့လည်းလုံနည်းလုံဟာမကြတာကတော့သိကြပါတယ
်အမေရိကန်လူထုကလည်းအခုလိုဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်ဖို့လိုလားနေကြပါတယ်ခင်ဗျာ
ကိုအောင် င်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းပတ်ဆင်ခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြမှာဖြစ်ပါတယ်။နီပေါ်နိုင်ငံကလေရင်ပြက်ချမှုမှာလေရင်ပြက်ချပုံကိုတိုက်တိုက်ဆိုင်ဆိုင်မြေပြင်ကနေဗီဒီယိုရိုက်ထားလိုက်သူရောလေရင်တဲကနေဗီဒီယိုရိုက်ကူးခဲ့သူရောရှိနေပါတယ်။ဗီယက်နမ်နိုင်ငံမှာတော့နှစ်သက်ကူကာလခြေရောက်တုပ်ချက်နှကားတွေကိုလူတွေဈေးကြီးပေးပြီးတော့ဝယ်ယူနေကြပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနဲ့သတင်းတိုလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်ရဲ့နေတိုတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကရုတ်တရက်ထွက်သွားပြီးတဲ့နောက်ကျန်ခဲ့တဲ့ပစ္စည်းအပိုင်းစာတွေကအခုလိုမျိုးကားလှလှတစီဖြစ်သွားနေတာပါ The Hamlet လို့နာမည်ပေးထားတဲ့ဒီပြိုင်ကားလှလှလေးကိုတော့ Antop Car Design Company နဲ့နည်းပညာနဲ့စမ်းသစ်တီထွင်မှုသိပ္ပံကအင်ဂျင်နီယာတွေပေါင်းပြီးတော့တည်ဆောက်ခဲ့ကြပါတယ်2021မှာနေတိုတပ်ဖွဲ့တွေနိုင်ငံတွင်းကကဒုတ်ကရဲ့ထွက်သွားပြီးတော့ကျန်ခဲ့တဲ့ပစ္စည်းတွေနဲ့ဒီကားကိုတည်ဆောက်ထားတာပါဆောင်လုပ်ချိန်9နှစ်ကြာခဲ့ပြီးတော့ကနဦးဘတ်ဂျက်ကဒေါ်လာ6,300ခဲ့ပါတယ်။ခီးကျန်းသောစစ်မော်တော်ယာဉ်တွေ၊မီးပေးဆက်၊ရေခဲတက်တာ၊ရဟတ်ယာဉ်ဒီလိုမျိုးပစ္စည်းမျိုးစုံရဲ့အပိုင်းအစားတွေကိုတုံးထားတာပါ။အင်ဂျင်ကိုတော့ဂျပန်ထုတ် Corolla Toyota ကားကအင်ဂျင်တက်ထားပါတ
ယ်။မမတို့မှာဖော်ဆောင်ခွင့်ဒါဘက်တန်ခေါ်တရတ်မှာတော့ dunia huzur
တဲ့အာဖဂန်နစ္စတန်နိုင်ငံကလူတွေကိုကဘာကကောင်းတဲ့ရှုထောင့်ကနေသတိရစေခြင်းလို့အခုလိုမျိုးဖန်တီးတာဖြစ်တယ်လို့ဒီကားကိုတည်ဆောက်တဲ့အင်ဂျင်နီယာတွေကပြောပါတယ်။နေပေါ်နိုင်ငံမှာလူ65ဦးမကတေဆုံးသွားရတဲ့ဖြီရင်ခီးတဲ့တွင်လေရင်ပြက်မကြခင်စက္ကန့်ပိုင်းလိုကဖြစ်ပါရဲ့ဒေတာကန်ဒီဝက်စ်ဘိုရိုဟာကအိမ်ကပြင်းမှာထိုင်နေတော့လေရင်အရန်နှင်းနေလေးပြန်လာတာကိုဗီဒီယိုလှမ်းရိုက်ထားလိုက်တာဖြစ်ပါရဲ့လေရင်ကအပန်းဖြေပုခရောလေရင်ဝင်းတစ်ကိုစဉ်သက်စဉ်ဇန်နဝါရီလ16ရက်နေ့တနင်္ဂနွေနေ့မှာတောင်ကြားကိုပြက်ကြတာဖြစ်ပါရဲ့ခီးတဲ့နဲ့လေရင်အမှုရန်စုစုပေါင်း82ဦးလိုက်ပါပြီးတော့ပြန်တန်းချိန်နိုင်ဝတ်တောင်မကြတဲ့လေရင်ကလေရင်ခွင်းနဲ့တမိုင်တော်မဝေးတော့တဲ့နေရာမှာပြက်ကြပြီးတော့လေရင်ပေါ်ပါလာသူတွေအားလုံးသေဆုံးတယ်လို့လည်းယူဆရတာပါစုစုပေါင်းလေရင်ခီးပြန်တန်းချိန်28မိနစ်ပဲဖြစ်ပြီးတော့ပြက်ကြတဲ့အကြောင်းရင်းကိုကနဦးမှမသိရဘဲနဲ့လေရင်ကရုတ်တရက်လိမ့်ပြီးတော့ထိုးကျသွားတယ်လို့ဗီဒီယိုရိုက်ထားလိုက်သူကပြောပါတယ်ဒါကတော့လေရင်မစင်းငယ်လေးလေရင်မပြတ်ကြခင်စက္ကန့်ပိုင်းလေးမှာလေမော်ကလှမ်းမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။ဒီနေပေါ်နိုင်ငံမှာဇန်နဝါရီလ16ရက်နေ့ပြတ်ကြတဲ့လေရင်မှာလိုက်ပါတိတ်ဆုံးသွားတဲ့အိန္ဒိယနိုင်ငံသား9ဦးတည်းကတဦးဖြစ်တဲ့ဆိုနုဂျစ်ဝါလ်လေရင်အစင်းမြင်ကွင်းကိုဗီဒီယိုရိုက်ဓာတ်ရိုက်ထုတ်လွှင့်နေခဲ့တာပါ။လေရင်ပြတ်မကြခင်လေကနေရုတ်တရက်လေရင်ပြတ်ကြသွားတဲ့အချိန်ထိလေရင်တွင်းမိုက်မြင်ကွင်းကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လေရင်ပြက်ကြချိန်မြင်ကွင်းတွေကအထူးစိတ်ထိခိုက်စရာရှိတာမို့မပြတာပဲဖြတ်တောက်ထုတ်ထားရပါတယ်။လေရင်မော်လိုက်ပါတည်ဆုံသွားသူတို့ဗီဒီယိုရိုက်ပြီးတော့လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေကြတာပါ။ဒီဗီဒီယိုကိုရိုက်ကူးသူကလေရင်ပြန်တန်းချိန်မှာအင်တာနက်ဘလို့ချိတ်ဆက်ထားလို့ရလဲဆိုတာမသိနိုင်ပေမဲ့သူတိုက်ရိုက်ထုတ်လွှင့်နေတာကိုဆွေမျိုးမိတ်ဆွေတွေအန်အော်မင်တက်တွေ့ခဲ့ရပါတယ်။သူရဲ့ဖခင်ကတော့ဒီဗီဒီယိုကိုလုံးဝမကြည့်နိုင်လောက်အောင်စိတ်ထိခိုက်နေပါတယ်။အစပိုင်းမှာမြေပြင်မြင်ကွင်းတွေနောက်သူ့ရဲ့မျက်နှာနဲ့လေရင်အတွင်းပိုင်းကိုတွေ့ရပါတယ်။ဒီနောက်စက္ကန့်ပိုင်းအတွင်းမှာပဲမြင်ကွင်းတွေလဲသွားပြီးတော့လေရင်ပြက်ကျသွားခဲ့တာပါ။လေရင်ပြက်ကျတဲ့နေရာကရာသီဥတုကကောင်းမွန်ပြီးတော့တတရရရှိနေတာကိုလည်းဗီဒီယိုမှာတွေ့နိုင်ပါတယ်။ဒီကျက်နဂါရဲ့ခြေထောက်ဟာအုတ်ခဲတခဲလောက်ထူပါတယ်။ဒီလိုမျိုးအေယာမခြေထောက်ကြီးတွေရှိတဲ့ကျက်တစ်ကောင်ကိုဒေါ်လာ2000လောက်ထိဈေးရရှိနိုင်တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်အနီးကကြက်ချံတစ်ချံမှာခြေထောက်တွေအကြီးကြီးနဲ့ကြက်တွေအကောင်2000လောက်မွေးထားပြီးတော့ကျန်နဂါလို့ခေါ်တဲ့ဒီကြက်တွေကအခုလိုနှစ်သက်ကူကာလမှာအထူးအဝယ်လိုက်ပါတယ်။ဒေတာအစွဲပြုပြီးတော့ဒွန်းထောင်လို့ခေါ်တဲ့ဒီကြက်မျိုးကဗီယက်နမ်မြောက်ပိုင်းကထူးခြားတဲ့ကြက်မျိုးစိတ်ဖြစ်ပြီးတော့အထူးသဖြင့်အခုလိုလူနာနယူယာနှစ်သက်ကူချိန်မှာဒီကြက်တွေကိုချမ်းသာတဲ့လူတွေကပတ်စံအများကြီးပေးပြီးတော့ဝယ်စားတတ်ကြတာပါ။ကြက်ချံပိုင်းရှင်လီဗန်ဟိုင်းကတော့
ကပ်ချန်ကိုလောလာဇာတိညတ်ကောသေကွန်ဂ
ါဒီချက်တွေကိုစားလို့မဝစေပါဘူးအထူးသဖြင့်ခြေရောက်တွေမှာကိုလိုဂျင်တွေအများကြီးပါလို့အမျိုးသမီးတွေတက်ကောင်းအောင်ကောင်းပါသေးတယ်လို့ပြောသွားပါတယ်ဒွန်းတောင်ချက်တကောင်ကို10ကီလိုဂရမ်ထိလေးနိုင်ပြီးတော့သူ့ထဲမှာအစီရီလည်းသိပ်ပြီးမပါဘူးလို့ဆိုပါတယ်ဖ ဖီးယန်းနဲ့နိုင်ငံနှစ်တကူမှာစက်သားဟင်းရာကိုအရသာရှိအောင်ချက်ပြုတ်ပြင်ဆင်ပြီးတော့တခုတ်တရသုံးဆောင်တတ်ကြပါတယ်စက်သားရဲ့အရသာကသူ့ကိုကြွေးတဲ့ပြောင်းတဲ့ဆံပေါ်မှာအဓိကမူတည်တယ်လို့စက်ချံပိုင်ရှင်ကပြောပါတယ
်ဒီညက်လာခေဇာနွေလောဟုတ်ဂျန်နဲ့စက်သားဟုတ်càng ngày chân nó sẽ càng to
chết cổ chênh cha cha bố bọ mối tha lì chết chỉ đọc gà bố đậu lì bà chết lý trình bố xí là ra nè mẹ chết ta yế ở dì tuy nè chênh ngà lè bố bọ đẹp là bà rì à ta gà lè bố bọ vá yà bọ xa lù gàu mà rì lù bọ bà rì vì hẹn nàng ngay mà đi chết rì yế ở xin thật ràng ngô lè lù rì tà bó cha nè chai cha bọ tù rô trẻ là mạo mẹ bèi mối rì lè chênh bà bì rà bà rì ဇပြည့်ချန်ရှင်ဘဲတမတော်နဲ့မိတ်ဆက်ပေးကြပါလေ။ဒီဘဲလေးတွေကဇပြည့်ပိုင်ချန်ဝင်တဲ့ဘဲတပ်သားတွေပါ
။ We call them the soldiers of the vineyards.
သူတို့ကိုဇပြည့်ချန်တွေရဲ့စစ်သားတွေလို့ခေါ်ပါတယ်ဆိုပြီးတော့ဇပြည့်ချန်တာဝန်ခံကပြောပြသွားတာပါ။တောင်အာဖရိကနိုင်ငံရဲ့ဇပြည့်ဝိုင်အရက်ချက်တဲ့ Stellenbosch မြို့လေးမှာပိုးကောင်တွေမကြအောင်လို့ဘဲတပ်ဖွဲ့ကလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ချန်ကိုပိုးမွှားရှင်းပေးတဲ့အပြင်တန်းစီပြီးတော့စစ်ချီလိုညီညီညာညာလမ်းလျှောက်ကြတဲ့ဒီဘဲတပ်ဖွဲ့ကိုဇပြည့်ချန်လာလေတဲ့ဧည့်သည်တွေလည်းအထူးသဘောကျပါတယ်။တပ်ဖွဲ့ဝင်900ပါဝင်တဲ့အိန္ဒိယအပြေးသံဘဲတပ်မတော်ကချန်တဲ့ကခီဝေကိုကြိုက်ပါတယ်။သူတို့ကတာမန်ဘဲတွေနဲ့မတူဘဲနဲ့လမ်းကိုတဲတဲလျှောက်တဲ့ကိုခန္ဓာမတ်မတ်နဲ့လေတိုင်လဲရှိတဲ့အတွက်ခီဝေကောက်စားဖို့လည်းအဆင်ပြေစေတာပါ။ဒီဘဲလေးတွေကလေ့ကျင့်ပေးရတာလည်းလွယ်ညနေဆိုရင်အစာထားပေးတဲ့နေရာကိုပြန်လာတတ်ပြီးတော့သူတို့မစင်ကဇပြည့်ချန်အတွက်မြေဩဇာလည်းဖြစ်စေပါတယ်။စပိန်နိုင်ငံရဲ့အရှေ့မြောက်ပိုင်းကက်စတီလာအီလီယွန်ဒေသကမိခွင်းဖြစ်ကျော်မြင်းစီးပွဲတော်ဖြစ်ပါတယ်။ဒရိတ်ဆန်တွေကိုစောင့်ရှောက်တဲ့ဖုံတော်ကြီးစိတ်အန်တိုနီနဲ့မရောက်ခင်နှစ်စဉ်ဇန်နဝါရီလ16ရက်နေ့မှာမိခွင်းဖြစ်မြင်းစီးပွဲတော်ကိုကျင်းပတတ်ပါတယ်။18ရာစုကလေးကကျင်းပလာတဲ့ရိုးရာပွဲတော်ဖြစ်ပြီးတော့ဒေသခံတွေအလေးထားပြီးတော့အရွယ်ဆုံးပါဝင်ပြီးတော့ဆင်နွှဲကြတာပါ။ Last Luminarious ပွဲတော်ကျင်းပနေလို့ရွာလန်းတခြားမိခွင်းလုံးတွေအပြည့်နဲ့ဖြစ်နေပါတယ်။မာယောဒေါ်မော်လို့ခေါ်တဲ့မြင်းသမားတွေကမီးဘုံတွေနာကတ်နိုင်သမျှကတချို့ကလည်းမီးဘုံကိုကြော်ဖြတ်ပြီးတော့မြင်းစည်းကြပါတယ်။လှိုင်းဥထွက်နေတဲ့မီးခွငွေတွေတိုင်းချုံခံရရင်အညစ်အကြေးတွေတန့်စင်ပေးသလိုဖြစ်ပြီးတော့မြင်းတွေကိုဒီတစ်နှစ်အတွက်အကာအကွယ်ပေးတယ်လို့ယူဆရှိပါတယ်။မီးဘုံ20လောက်ဖိုးထားပြီးတော့မြင်းကောင်ရေ120လောက်ပါဝင်ဆင်နွှဲပါတယ်။ဒီလိုမျိုးမြင်းတွေကိုရောဂါပိုးကင်းဝေးစေတယ်လို့ယူဆတဲ့ဒီပွဲတော်အတွက်ရွာရှိလူကုန်ပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့ပါဝင်ပြီးတော့ဆင်နွှဲကြပါတယ်။
မအေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြိုက်ခင်မှာတော့နေရာပေါင်းစုံအချောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုကတော့ကဘာတလွားခီးသွားအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ကဘာကျော်တဲ့ဂျပန်ဓာတ်တွေကိုလေ့လာချက်ရမှာပါ။ကဘာတဝက်နာမည်ကျော်စပိုမူကြီးတွေချက်မှာဂျပန်ဓာတ်တွေကမရှိမဖြစ်မိဖို့ချောင်းသုံးပစ္စည်းတွေဖြစ်နေပါတယ်။လိုချင်တဲ့အတိုင်းအတိအကျလှီးဖြတ်ပေးနိုင်တဲ့လက်ရမြောက်ဂျပန်ဓာတ်တွေဘလို့လုတ်တယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်ဂျပန်နိုင်ငံအလဲပိုင်းဂိဖုခရိုင်ထဲကဆဲကီမြို့လေးဟာအရေသွေးကောင်းတဲ့ဓာတ်တွေထွက်တဲ့မြို့လို့ကြော်ကြားပါတယ်ဆဲကီမြို့မှာလွန်ခဲ့တဲ့နှစ်ပေါင်း800နီးပါးလောက်ထဲကဓာတ်လုပ်ငန်းတွေလုပ်ကိုင်နေကြတာပါ14ရာစုလယ်ပိုင်းကနေ16ရာစုနှောင်းပိုင်းလောက်အထိဆဲကီမြို့မှာတရှိလုပ်ငန်းလုပ်သူ300ကျော်ရှိခဲ့တာပါအဲ့ဒီထဲကဓာတ်လုပ်နည်းကျွမ်းကျင်မှုနဲ့ဂျပန်ရိုးရာတရှိလုပ်နည်းတွေကိုအစဉ်စစ်လက်ဆင့်ကမ်းလာခဲ့တာဒီနေ့ထိဖြစ်ပါတယ်ဂျပန်နိုင်ငံမှာဆာမူရိုင်းတွေကိုဆာမူရိုင်းတရှိတွေဆွန့်လွတ်ဖို့1896ခုနှစ်မှာအမိန့်ထုတ်ခဲ့ပြီးတဲ့နောက်တရှိလုပ်ငန်းတွေတန့်သွားခဲ့ပေမဲ့ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာအိတ်ဆောင်ဓာတ်တွေကိုဆဲကီမြို့ကဓာတ်လုပ်ငန်းတွေပြန်လည်ထုတ်လုပ်ခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ဆဲကီမြို့ဟာအရေးအသွေးကောင်းမိဖို့ချောင်းသုံးဂျပန်ဓာတ်တွေထွက်တဲ့မြို့အဖြစ်နဲ့ကြော်ကြားပါတယ်။နှစ်ပေါင်းရာချီတဲကဓာတ်လုပ်နည်းတွေအတိုင်းထက်မြတဲ့ဓာတ်တွေကိုလက်ရမြောက်လှုပ်ထားတာကြောင့်ကမ္ဘာတဝန်းကနာမည်ကျော်စပိုမူကြီးတွေဆိုရင်ဆဲကီမြို့ကဓာတ်တွေကိုတကူးတကမှာဝယ်နေကြတာပါ။သူမတူအောင်ဓာတ်တစ်ချောင်းဖြစ်အောင်ကျွမ်းကျင်သူတွေကလက်နဲ့အချောသက်လှုပ်ကြရတယ်လို့ဆဲကီမြို့ကဆူမီကာမဓာတ်လုပ်ငန်းအကြီးအကဲကရှင်းပြပါဗျာ
။だから機械だけではどうしてもできない部分
ဒါတချောင်းဖြစ်အောင်လုပ်တဲ့အခါဆက်တွေနဲ့လုံးလို့မရတဲ့အပိုင်းတွေရှိပါတယ်လိုချင်တဲ့အတိုင်းအတိအကျဖြစ်အောင်လက်နဲ့အသေးချာလုပ်ရပါတယ်ဓာတ်လုံကြီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာလက်မှုပညာပေါင်းစပ်ထားတဲ့လက်ရာတွေကြောင့်တကမ္ဘာလုံးမှာဂျပန်ဓာတ်ဆိုပြီးတော့နာမည်ကြီးအသိမှတ်ပြုခံရတာလို့ကျွန်တော်ထင်ပါတယ
်ဓာတ်လုံတဲ့နေရာမှာလိုတဲ့တန်တက်ပါဝင်နေတဲ့သဲတွေတဘာဝတန်းစင်ရေတွေမိသွေးကောင်းတွေဆဲကိမျိုးမှာပေါများတာကြောင့်လေအရေသွေးကောင်းတဲ့ဓာတ်တွေကိုထုတ်လုပ်နိုင်တာဖြစ်ပါတယ်ဒါတချောင်းဖြစ်အောင်အသေးအချာဂရုတစိုက်အချိန်ပေးလောက်ကြတာဖြစ်လို့အမှားနဲ့ရောင်းအားမမျှဘူးဖြစ်နေပါတယ်။ဆွမီကာမဓာတ်လုံကမ်းမဆိုရင်ဓာတ်မှားဝဲတဲ့ပမာဏကိုပြည့်မြင့်အောင်တော့မရောက်နိုင်ခဲ့ဘူးလို့ပြောပါတယ
်။ခက်ခတ်တဲ့ကိနဟိုဘိုစဘေတန်ကုနီဒေဂျီယိုက
ဓာတ်တွေမှားယူကြတဲ့ပမာဏကကိုဗစ်ကပ်ရောဂါမဖြစ်ခင်ကတည်းကနိုင်ငံအားလုံးမှာပိုများလာတာတွေ့ရပါတယ
်။ဆွမီကာမဓာတ်လုံကမ်းကအရေးအသွေးကောင်းမိဖို့ကြောင့်သုံးဓာတ်တွေကိုနိုင်ငံပေါင်း90ကျော်ကိုတင်ပို့ရောင်းချနေရပါတယ်။မိဖို့ကြောင့်သုံးဓာတ်တလက်ကိုဒေါ်လာ200 300အထိဈေးကြီးပေမဲ့ဓာတ်ကောင်းလိုချင်သူတွေကတော့တကူးတကကိုမှာပြီးဝဲနေကြတာပါ။2021ခုနှစ်မှာမိဖို့ကြောင့်သုံးဓာတ်တွေကတ်ကြီးတွေအယောင်ကစံချိန်တင်အောင်လို့ဒေါ်လာတန်း90ကျော်ခဲ့တယ်လို့ဂျပန်နိုင်ငံအောက်ခွန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ဂျပန်ဓာတ်တွေကကမ္ဘာတဝန်းကနာမည်ကြီးမိဖို့ကြောင့်တွေမှာမရှိမဖြစ်လိုတဲ့ပစ္စည်းတွေလို့ဖြစ်နေတယ်လို့ပြည်သူစဖို့မူကြီးအော်လီဗီယေကပြောပါတယ်တိုကီယိုမြို့မှာဖွင့်ထားတဲ့သူ့ရဲ့စားတောက်ဆိုင်ကအကောင်းဆုံးမစ်ရှလန်စတာအသိအမှတ်ပြုဆုတွေကို2014နဲ့2021ခုနှစ်တွေတုန်းကရရှိထားပါတယ
် De la fabrication déjà du couteau au Japon
ဂျပန်တွေဓာတ်လုပ်တာကတော့နည်းပညာလက်ရာတစ်ခုကိုဖန်တီးတဲ့အတိုင်းသိက္ခူလက်ရာမြောက်ပါတယ
် Voilà, ils se sont des couteaux très solides.Parce que ça fait quand même plus de 22
ans. Japan Dari ga taik ko khan khan ma de. Jano Japan ma ni da 22 ni shi ba bi. Nong ga de 22 ni ka the ga Japan Dari ko tong la ga ba. Thuru ko ate cha thain thain tha yin a cha ji khan ma de.
Pyin tit naigan ga pyin tit support mu re a mya ji Japan ko dagu dag la bi Japan Dari wen ni ja de lo le tu ga pyo ba de. Tacho so yin sa taw sai ta khu long ga mi bo saung a tin ta khu long a twet la bi do wen ja ba de de.ဓာတ်ကောင်းကောင်းတလက်ကဟင်းချက်သူရဲ့အရေးအသွေးကိုတတ်စီတယ်လို့လည်းသူကအခုလိုရှင်းပြပါဗျာ
။ Bien sûr que c'est très important pour moi d'avoir des couteaux de qualité. Des couteaux qui coupent, bien sûr qu'ils sont parfaitement bien affûtés, tranchants.
ကျွန်တော်ကတော့တကယ်ရည်သွေးကောင်းတဲ့ဓာတ်ဖြစ်ဖို့တိတ်ကိုရည်ကြည်ပါတယ်။ဓာတ်ကောင်းမှကောင်းကောင်းလှီးဖြတ်လို့ရမှာပါ။ဂျပန်ဓာတ်တွေကတိတ်ထက်တဲ့အတွက်လိုတဲ့အတိုင်းအတိအကျလှီးချွန်နိုင်ပါတယ်။ဓာတ်တွေကိုအသေးချာသွေးပြီးတော့ထိမ့်သိမ့်နိုင်လေသုံးလို့ပိုကောင်းလေဖြစ်ပါတယ်။ခင်ချက်တဲ့နေရာမှာဓာတ်ကောင်းကောင်းရှိဖို့တိတ်ကိုရေးကြည့်ပါတယ်။ဒါမှလှီးချွတ်ပြင်ဆင်တဲ့အခါမှာအချိန်မကုန်မှဖြစ်ပါတယ်
။ခင်ချက်သူတွေကြားဂျပန်ဓာတ်တွေရဲ့ထက်မြမှုကပျော်စမတ်ပြူအောင်ကိုကောင်းတာမှုကြော်ကြားနေတာဖြစ်ပါတယ်။စဖို့မှုတယောက်အတွက်ဓာတ်ကောင်းကောင်းတစ်ချောင်းမရှိမဖြစ်လိုတာကိုလည်းစဖို့မှုကြီးအော်လီဗီယေကအခုလိုပြောပါတယ
်။ ça c'est un couteau qu'on peut utiliser pour plusieurs choses, on peut l'utiliser pour
ဒီဓာတ်တစ်ချောင်းဆိုရင်အမျိုးအစုံကိုသုံးလို့ရပါတယ်။သားတွေကအကြောမြင်တွေကိုဖယ်ထုတ်တဲ့နေရာမှာတုံ့နိုင်တယ်လို့ငါးအသားလှော်တဲ့နေရာမှာလည်းတုံ့နိုင်ပါတယ်
။နိုင်ငံကကစဖို့မှုတွေကြားမှာဂျာမနီနိုင်ငံထုတ်စဖီလိန်ဓာတ်တွေကအရင်ကလွှမ်းမိုးထားခဲ့တာပါ။အဲ့ဒီဓာတ်တွေလောက်ထုတ်လို့အားမကောင်းခဲ့တာနဲ့ဈေးကြီးတာကြောင့်မှဂျပန်ဓာတ်တွေသိပ်ခင်မစားခဲ့ပါဘူး။အခုလက်ရှိမှာတော့ဂျပန်ဓာတ်တွေကဈေးကြီးပေမဲ့သူ့ရဲ့အရေးအသွေးကိုတည်သူများလာတာကြောင့်ရောင်းအားကောင်းနေတာဖြစ်တယ်လို့တိုကျိုမြို့တော်ကဓာတ်ဆိုင်ပိုင်ရှင်ကပြောပြပါတယ်။
やっぱり品質だったりとかも含めても多
分いいとやပြောမယ်ဆိုရင်တော့ကဘာမှာဂျပန်ဓာတ်တွေကအကောင်းဆုံးလို့ကျွန်တော်ယုံကြည်ပါတယ်လွန်ခဲ့တဲ့စနစ်ကျော်လောက်မှာစပြီးတော့ဂျပန်ဓာတ်တွေရဲ့အရေးသွေးကိုကဘာကတဖြည်းဖြည်းသိလာကြပါတယ
်ကဘာတဝမ်းမှာဂျပန်ယဉ်ကျေးမှုနဲ့ဆူရှီလိုဂျပန်အစားအသောက်တွေလူသိများရေပန်းစားလာတာကလည်းဂျပန်ဓာတ်တွေကိုကြော်ကြားစေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကထင်ပါတယ
်でそこに来てやっぱりこの10年ぐらいやっぱりこう日本のものだったりとか日本の料理
ロングレスニラウトゥンジャパンアサタオネジャパンピシリポガバドワマアトクをリピティマプラジャワレ
ジャパンダアヤンブラウガンデレソイン辺境နိုင်ငံパリミョロマトゥエサイクエトクコルンゲレ4ニジョレガプンターナイゲレルピョピャワレ
使ってもらえばいいだけじゃなくてなぜこれがいいのか
クソインガバイママトゥニジャドゥリアトゥシンドゥエネタイナミャタテプミャラバビデジャムルアロアゾンガルライゴジャパンダリトンジセジマレဂျပန်ဓာတ်တွေသုံးတဲ့အခါမှာလဲဘာကြောင့်ဒီဓာတ်တွေကကောင်းတယ်လဲဓာတ်တစ်ချောင်းဖြစ်အောင်ဘလောက်အနုစိတ်အသေးစိတ်ဂယူးဆိုင်ပြီးတော့လုပ်ထားလဲဆိုတော့နောက်ခံအကြောင်းကိုပါထည့်ပြီးတော့စဉ်းစားစီခြင်းပါလဲ
ဂျပန်နိုင်ငံလုံးမိဖို့ကြောင့်သုံးဓာတ်တွေပေါ်မှာလှိုင်းထွန်းပုံတွေဖြစ်နေအောင်လှုပ်ထားကြလေးရှိပါတယ်ဆာမူရိုင်းဓာတ်တွေပေါ်မှာမြင်တွေ့ရတဲ့အတိုင်းဂျပန်ရိုးရာဓာတ်သွားပုံစံမျိုးဖြစ်အောင်လို့အသေးအချာဖန်တီးထားကြတာဖြစ်ပါတယ်ဆူမီကာမဓာတ်တွေပေါ်မှာဆိုရင်အယောင်မတူတဲ့လှိုင်းနှစ်ခုဖြစ်နေအောင်လှုပ်ထားတာပါဓာတ်လုံသူတွေကိုယ်တိုင်
နှစ်ပေါင်းရာနဲ့ချီတဲ့ကအဆင့်အလာကိုထိမ့်ပြီးတော့ပညာသားပါပါလှုပ်ထားတဲ့ဂျပန်သားတွေကတံပိုးများပေမဲ့နိုင်ငံတကာကဝယ်ကျင်သူတွေကြားမှာရေပန်းစားနေပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
မဆွေမြမော်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါလေရှင်။သောတာရှင်များရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းလက်မီတာ190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါလေရှင်။အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပြောင်းအလဲတစ်ခုခုဖြစ်တိုင်းအိန္ဒိချင်းထိုင်းနိုင်ငံဟာဒီဖြစ်စဉ်သမိုင်းထဲမှာတစ်စိတ်တစ်ပိုင်းပါဝင်ခဲ့တာပါ။အထူးသဖြင့်မြဝတီမြို့ရဲ့တဖက်ကမ်းမှာရှိတဲ့ထိုင်းနိုင်ငံကမဲဆောက်မြို့ကလေးကမြန်မာနိုင်ငံသားတွေအတွက်တကယ့်ကိုအရေးပါတဲ့မြို့လေးတစ်ခုဖြစ်ပါတယ်။ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာပြောပြထားတဲ့မဲဆောက်မြို့လေးအကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးစစ်ရေးနယ်စပ်စီးပွားရေးအကြောင်းပြောကြတဲ့အခါမဲဆောက်လို့ခေါ်တဲ့မြို့ကလေးကအဓိကကြတဲ့နေရာကပါတဲ့မြို့လေးတစ်မြို့ပါပဲ။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ကမ်းမှာရှိတဲ့မဲဆောက်မြို့ကလေးဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေ9နာရီလောက်ကားမောင်းပြီးသွားရတဲ့မြို့လေးပါ။မြန်မာပြည်တွင်းမှာခေတ်အဆက်ဆက်ဖြစ်ပွားခဲ့တဲ့အခုလဲဖြစ်ပွားနေစေဖြစ်တဲ့နိုင်ငံရေးစီရေးပဋိပက္ခတွေကြောင့်ပြည်ပကိုထွက်ပြေးကြတဲ့အခါမြန်မာပြည်သားတွေအများဆုံးရောင်းတက်တဲ့နေရာဖြစ်တယ်လို့ထိုင်းမှာအလုပ်လုပ်ဖို့တရားဝင်မဲဖြစ်ဖြစ်တရားမဝင်နီလန်းပေါင်းစုံနဲ့ပဲဖြစ်ဖြစ်ရောက်တက်တဲ့ထိုင်းနိုင်ငံနယ်စပ်မြို့တွေထဲမှာမဲဆောက်မြို့ကလည်းအထင်ကြီးရနေရာတစ်ခုဖြစ်ပါတယ်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ဥက္ကဋ္ဌဂုံမူကျော်ကတော့မဲဆောက်မှာနေထိုင်နေတာအနှစ်20ရှိနေပါပြီ
။အဲကျွန်တော်တို့ထိုင်းနိုင်ငံမှာ KIND ဒေသ89ခုရှိတယ်။အဲ KIND ဒေသ89ခုမှာထိုင်းရောက်မြန်မာတွေရဲ့မြန်မာမျိုးဒုတိယအများဆုံးမြန်မာမျိုးကမဲဆောက်ဖြစ်ပါတယ်။မဲဆောက်ကလက်ရှိအဖြစ်မြန်မာ2000လောက်ရှိတယ်။ထိုင်းက6000 9000လောက်ပဲရှိတယ်။ဒါမဲဆောက်ဒေသရဲ့လူကြီးပေါ့နော်မဲဆောက်ကဒီတက်ပြည်နယ်မှာဒုတိယအကြီးဆုံးတက်ပြည်နယ်မှာဆိုတက်ခရိုင်ရယ်မဲဆောက်ခရိုင်ရယ်ခရိုင်တစ်ခုနော်တက်ပြည်နယ်ကကိုးမြို့နယ်ရှိတယ်အဲ့မှာအဲ့တော့မဲဆောက်ကစိတ်ယုံလို့ဆိုလဲ200ကျော်ရှိတယ်တရားဝင်စိတ်ယုံလို့ယုံအဲတရားဝင်နဲ့အိမ်ယုံဆိုတဲ့အိမ်မွေးမှုလုပ်ငန်းတွေပေါ့ဖျောင်းနိုင်အမွေးတိုင်းဟလာအထယ်ချုပ်ဟလာဒီလူသုံးကုန်ပစ္စည်းတွေနော်အဲအဲ့ဒါမျိုးတွေလုပ်တဲ့ဟာတွေကကျွန်တော်တစ်ထောင်ကျော်ရှိတယ်အဲဘလူပဲဖြစ်ဖြစ်အဲ့တော့နေစမ်းမြို့သုံးမြို့တည်းမှာမဲဆောက်ကအကြီးဆုံးနဲ့မြန်မာအရေးအတွက်အများဆုံးထိုင်းနိုင်ငံရဲ့ကုန်သွယ်စီးပွားရေးနဲ့အပေါ်တန်းဆောင်တစ်ခုလုံးအားထားရတဲ့မြို့ပေါ့
တချိန်ကဒေသခံထိုင်းနိုင်ငံသားတွေမြန်မာပြည်ကရွှေပြောင်းအလုပ်လုပ်ကင်ကြသူတွေနိုင်ငံရေးအခြေအနေကြောင့်တင်းရှောင်နေထိုင်ကြသူတွေမြန်မာပြည်ရင်းကနေဆက်သားကိုဖျက်ပြီးဈေးဝယ်အလေလာကြသူတွေနဲ့ကျက်ပြန်မကြစီကားခဲ့တဲ့မဲဆောက်မြို့ဈေးကြီးဟာအခုချိန်မှာတော့ဈေးသွားဈေးလာတွေနေပါပြီးဈေးကလည်းတိတ်ပြီးစီကားမှုမရှိတာကိုတွေ့ရပါတယ
်မဲဆောက်ကနေစမ်းဒီသားနဲ့နေသက်ဒီသားဖြစ်တဲ့မြန်မာပြည်ရဲ့အခြေအနေမကောင်းသေးရတော့ဒီဘက်မှာတော့ကြက်ခန့်နေမှာပါလို့စီပိုင်းနဲ့ပတ်သက
်အခုဆိုရင်နေလို့မရတော့လေတမျိုးနေရဲ့နေရာဆိုလို့ရှင်အခုစစ်ဖြစ်နေတာအကုန်လုံးကိုရင်ကိုရမြေအကုန်လုံးပြစ်ပြီးတော့ပြေးကြရတာလေတက်ဆုံပြေးကြရတာဆိုတော့နေမပြောတော့ဘူးအဲ့တော့ဒီမြန်မာနိုင်ငံမှာအခုကကြုံမဲ့ဖြစ်ဖြစ်ပါပဲဖြစ်ဆိုပြီးတော့လာစင်ကြီးမီးတို့စင်ချမ်းတော့
စီးပွားရေးအခက်အခဲတွေဒေသရင်းမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတင်းရှောင်ကြရတဲ့သူတွေလိုပဲနိုင်ငံတွင်းမှာ CDM လုပ်ပြီးတင်းရှောင်လာကြတဲ့သူတွေကတော့တာမန်ရွှေ့ပြောင်းအလုပ်သမားတွေထဲစားရေးနေရေးအခက်အခဲတွေရှိနေတာလို့ကိုမိုးကျိုးကပြောပြပါတယ
်ဒီ2021ဖေဖော်ဝါရီစကားစအာနာသိမ့်ပြီးနောက်ကတင်းရှောင်လာသူကတော့2000ဝန်းကျင်လောက်ရှိတယ်လို့ခန့်မှန်းသုံးသပ်လို့ရတယ်အဲ့တော့သူတို့တွေရဲ့ဘဝအနေအဆားကတော့သူတို့တွေကဟိုဒီမှာရှိနေတာထိုင်းနိုင်ငံမှာကဒီမြန်မာရွှေပြောင်းလူသားပဲဖြစ်ဖြစ်ရွှေပြောင်းလူသားမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ရွှေပြောင်းလူသားတွေအလှုပ်ချမ်းလုပ်ရတာဟတ်ဝတ်တွေလုပ်ရတာမြန်မာနိုင်ငံကနေမနေ့တနေ့ကမှ ျွန်တော်ပြီးခဲ့တဲ့နေ့ကမှရွှေပြောင်းလာကြတယ်တင်းချောင်းလာကြတယ်စီရီယံသမားတွေနဲ့စီရီယံမိတ်ဆွေတွေနဲ့နိုင်ငံရေးအရာတင်းချောင်းလာတဲ့သူတွေကဒီတိုင်းမှာရှိတဲ့အလုံးကျန်းနေနဲ့တဟစားတာမဖြစ်ဘူးအခြေအနေနဲ့အဝင်ဝင်ကြမဖြစ်ကြဘူးဒါကြောင့်မလို့မြန်မာနိုင်ငံကလာတဲ့စီရီယံမိတ်ဆွေများနဲ့နိုင်ငံရေးကတင်းချောင်းလာတဲ့သူတွေကတိုင်းမှာရှိနေတဲ့လူမှုဘဝအခြေအနေနော်နော်စီဝါရေးကုန်သွယ်ရေးရအခြေအနေနဲ့အထွေထွေအခြေအနေနဲ့တဟဆန္ဒလက်ရောညီတွေမဖြစ်ဘူးဒါကြောင့်သူတို့တည်ရင်ဝင်အလုပ်လုပ်ဖို့အဆင်မပြေဘူးခဗျသူတို့ဘဝအနေအဆားတွေအဆင်မပြေဘူးခဗျ
စစ်ပြေဒုက္ခတွေနိုင်ငံကြီးအရာတိတ်ဆောင်နေရသူတွေရွှေ့ပြောင်းအလုပ်သမားတွေတိမ့်နေချီရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကြောင်းနေအရွယ်ကလေးငယ်တွေလည်းပါကြတာမို့အခုဆိုရင်မဲဆောင်မျိုးနဲ့ပတ်ဝန်းကျင်အနီးအနားဒေသတွေမှာမြန်မာကလေးငယ်တွေအတွက်ထိုင်းပညာရေးဌာနကအသိအမှတ်ပြုပေးထားတဲ့စာသင်ကျောင်းပေါင်းကလည်း80နီးပါးလောက်ရှိနေပါပြီခရီးယံဘာသာဝင်မြန်မာနိုင်ငံသားတွေရဲ့ဖျားရှိခိုးကြောင်းတွေကလည်း10ခုထဲမှနေရှိပါတယ်ခရီးယံဘာသာဝင်တွေလိုပဲဗုဒ္ဓဘာသာဝင်တွေကလည်းခက်ခဲမှုအမျိုးမျိုးပြင်းမဲဆင်းရဲမှုအမျိုးမျိုးတွေကြားကမြမယဉ်ကျေးမှုတလေထုံးစံဘာသာရေးအခမ်းအနားနဲ့အလူတန်းတွေကိုတော့ရိုးရာမပြတ်ကျင်းပကြရင်သူတို့စုဆောင်ထားတဲ့ချွေးနေစာတွေကတတ်နိုင်သလောက်လှူဒန်းကြပြီးတော့သူတို့ရဲ့အနာဂတ်ဘဝတွေဖြောင့်ပြူးစေဖို့စုတောင်းမှုတွေပြုတာကိုတော့တွေ့မြင်ခဲ့ကြရတာပါရှင
်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းဖတ်ဆင်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပို့ပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။ကျမတို့သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေပေးဖို့ကြားဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကသူ့ရဲ့အစိုးရအဖွဲ့အတွင်းရရုအပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲအင်္ဂါနေ့ကယူကရိန်းအစိုးရအရာရှိအတော်များများနှုတ်ထွက်သွားပါတယ်။ပုဂ္ဂိုလ်ရေးဆုံးမြတ်ချက်နဲ့ဝန်ကြီးဌာနအတော်များများမှာရောအစိုးရအရာထူးတွေမှာပါနှုတ်ထွက်တဲ့သူတွေရှိနေပါတယ်။ဒေသတွေနဲ့တရားရေးတပ်ဖွဲ့တွေမှာလည်းနှုတ်ထွက်သူတွေရှိပါတယ်လို့သမ္မတဇလန်စကီကတနင်္လာနေ့ညမိန်ခွန်းမှာပြောဆိုသွားပါတယ်။ယူကရိန်းတပ်ဖွဲ့တွေအတွက်ထောက်ပို့တာဝန်ခံဖြစ်သူကာကွယ်ရေးဌာနဒုဝန်ကြီးလည်းစာနာရိတ်ခါဝယ်ယူမှုမှာအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညင်ဆိုပြီးတော့ဒုဝန်ကြီးရာထူးကနေနှုတ်ထွက်သွားပါတယ်။ဖီလန်နဲ့ဆွီဒင်တို့ရဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဖြစ်ရဲ့ရှောက်ထားမှုကိုတူရကီနိုင်ငံကကန့်ကွက်တားဆီးခဲ့မယ်ဆိုရင်အိမ်နေချင်းဆွီဒင်မှာပါပဲနေတိုးအဖွဲ့ဝင်နိုင်ငံရေးစဉ်းစားကောင်းစဉ်းစားမယ်သဘောမျိုးဖီလန်နိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်ဖီလန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဗစ်စတိုကနောက်ပိုင်းမှာတော့ပြန်ပြီးတော့ short pop ပြောဆိုခဲ့ပေမဲ့လည်းတာဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတညစ်တညွတ်တဲ့ရင်ဆိုင်နိုင်ရေးနေတိုးအဖွဲ့ကြီးဖက်ကကြိုပါနေချိန်မှာနေတိုးအဖွဲ့ဝင်အဖြစ်အတူတကွဖြစ်လာရေးပေါ်သတင်းရှိနေတယ်ဆိုတာကိုအစိုးရထိတ်တန့်တာဝန်ရှိသူတို့ဖက်ကပထမဆုံးတော့ပြောဆိုချက်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေလက်တွေဖြစ်မဖြစ်မသေးချဘူးလို့မြန်မာစစ်ကောင်စီကပြောလိုက်ပါတယ်ရွေးကောက်ပွဲလုပ်ငန်းတွေကိုတက်ခတ်မှုတွေရှိတယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပြီးရဲ့အနေငယ်အကြံမှာပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောတာပါမြန်မာနိုင်ငံဒေသအတော်များများမှာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဇန်နဝါရီလအတွင်းအဆောက်အဦ73ခုနဲ့ရုံးသွန်းပစ္စည်းတို့ပျက်စီးဆုံးရှုံးခဲ့ရပြီးတော့အကြံဖက်သမားတွေလက်ချက်အဖြစ်နဲ့လည်းစစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ပြန်ချက်မှာဆွဆွဲဖော်ပြထားပါတယ်မြန်မာနိုင်ငံကသတင်းထောက်တို့အပါအဝင်ပြေးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာသမားတပ်ဖြတ်ခံရတဲ့သတင်းထောက်အရေအတွက်90ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်တပ်ဖြတ်ခံရတဲ့သတင်းသမားအုပ်ရှိပြီးတော့ခေါ်နုတုံချင်းသတင်းဌာနကပူတီတင်းနဲ့အထက်မြန်မာပြည်တပ်ပုံအသင်းရဲ့အဖွဲ့ဝင်အုပ်ဖြစ်တဲ့စကိုင်းကကိုအေးချဲဖြစ်တယ်လို့လည်းသတင်းသမားများကကွယ်ဆောင်ရှောက်ရေးအဖွဲ့ CPJ ရဲ့မတန်းကဖော်ပြပါတယ်
သတင်းချင်းချုပ်ကိုနှမ်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 1925.32 တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.